Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA American တန်ကနေ2016ခုနှစ်မတ်လ29ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်လွှတ်တော်အဆောက်အဦအတွင်းမှာတင်းနှပ်ပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်ခေတ္တပေးလိုက်ရပါတယ်ဘရက်ဆဲမျိုးအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူအဖြစ်လက်ခံထားရတဲ့မတင်ငါခံရသူကိုတပ်တွေအထောက်အထားမရှိတဲ့အတွက်အာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်ရွေးကောက်ခံသမ္မတဦးတည်ချောင်းတင်သွင်းတဲ့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်ဆလဲဦးရဲ့အမည်စည်းရင်းကိုတနင်္လာနေ့ကအတည်ပြုပေးလိုက်ပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခွန်ညွှန်တဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုသတင်းလွှာတွေတင်ဆက်ပြီးတဲ့အချိန်မှာကြားကြမှာကတော
့ Today at approximately 2:39 p.m. an adult male subject entered the north screening facility of the capital
မကြာသေးခင်တော့ဖြစ်ပေါ်ခဲ့တဲ့ Washington DC ကလွှတ်တော်အဆောက်အဦအတွင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူရဲအစီအရှိတယောက်ပြောပြသွားတာဖြစ်ပါတယ်တရင်လွာတင်ဆက်တဲ့အချိန်မှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်ဒါအပြင်အစိုးရတာဝန်ကိုရယူတော့မယ့်ဒေါအောင်ဆန်းစုကြည်ကလွတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံပြီးတော့နှုတ်ဆက်စကားပြောဆိုခဲ့တဲ့တရင်လွာပြီးတော့ရှမ်းပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ် NLD ကိုယ်စားလှယ်ဒေါက်တာလင်းထွတ်ကိုအတည်ပြုလိုက်တဲ့အကြောင်းနောက်ပြီးတော့မြန်မာနိုင်ငံကဒုက္ခသည်တွေအင်ဒီယားနာပြည်နယ်ဖို့ပွင့်ကိုရောက်ရှိလာတဲ့25နှစ်ပြည့်တဲ့အချိန်မှာမြန်မာနိုင်ငံအပေါ်သူတို့တွေဘာပြီးတော့ဘာများကူညီဖို့စီစဉ်ဆောင်ရွက်လှုပ်ဆောင်နေကြပါတယ်စာရာတွေကိုကြားရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခွာညိုတို့ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်လွှတ်တော်အဆောက်အဦကပီတိုကိုလာရောက်လေ့လာကြသူတွေစုဝေးရာအဲဂျိုခါမအတွင်းမှာတင်းလာနေကတင်းနှပ်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်တင်းနှပ်သမားတဦးကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အဲ့ဒီဖြစ်ရကြောင်းလွှတ်တော်အဆောက်အဦလည်းခေတ္တပိတ်လိုက်ရပါတယ်လွတ်တော်လေးလာကြသူတွေစုဝေးရာအဲ့ဂျိုခမအတွင်ဝင်လာသူတွေကိုတမယိုးကြအလုံးကြုံရေးရစစ်ဆင်မှုတွေပြုလုပ်စဉ်အမျိုးသားတဦးကတနတ်ကိုထုတ်လိုက်ပြီးလုံးကြုံရေးတာဝန်ယူထားတဲ့ရဲကိုအဲ့ဒီတနတ်နဲ့ချင်းရွယ်လိုက်တာလို့လွတ်တော်အဆောင်ရဲတပ်ဖွဲ့အကြီးအကဲမက်သျူးဖက်ဒရိုဆာကပြောပါတယ်လုံးကြုံရေးအရာရှိကတနတ်နဲ့ပြစ်လိုက်တဲ့အတွက်အဲ့ဒီအမျိုးသားဒဏ်ရာရသွားတယ်လို့လည်းဖက်ဒရိုဆာကပြောပါတယ်သူ့ကိုဆေးရုံကိုခေါ်သွားပြီးခွဲစစ်ကူတာမှုပေးထားတယ်လို့ဆိုပါတယ်အနီးနားမှာရှိနေတဲ့အမျိုးသမီးတဦးလည်းဒဏ်ရာအနည်းငယ်ရရှိသွားပြီးသူကိုလည်းစေယုံပို့လိုက်တယ်လို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ Easter ပွဲတော်အားလိုက်ရမှုလွတ်တော်ရနာထားပေမဲ့အခုချိန်ဟာ Washington DC မှာ Cherry ပွဲတော်ကျင်းပခြင်းဖြစ်တဲ့အတွက်ကမ္ဘာလှည့်ခရီးသည်တွေအများပြားရောက်ရှိနေတဲ့သတင်းပတ်လည်းဖြစ်ပါတယ်။အခင်းဖြစ်ပွားမှုအတွင်းရဲအရာရှိတဦးမှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ Federosa ကပြောပါတယ်။အခင်းဖြစ်ပွားချိန်မှာလွတ်တော်အတွင်းရောက်ရှိနေကြသူတွေကိုဘေးကင်းရာခိုလုံဖို့တတ်မှတ်ထားတဲ့နေရာမှာတွားရောက်ဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပိတ်ပင်တားဆီးမှုကိုတော့နောက်ပိုင်းမှာပြန်လည်ရုပ်သိမ်းပေးလိုက်ပါတယ်အဲ့ဒီအချိန်မှာပဲတစ်ချိန်တည်းမှာပဲသမရအင်ပြူတော်မှာတစုံတရာဖြစ်ပေါ်ခဲ့ခြင်းမရှိပေမဲ့အင်ပြူတော်ကိုလည်းပိတ်ထားကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်1988ခုနှစ်ကလွတ်တော်အတွင်းအမျိုးသားတအုပ်ကတနတ်နဲ့ပြစ်ခတ်ခဲ့မှုကြောင့်လွတ်တော်လုံခြုံရေးအရာရှိနှုတ်ဦးသိဆုံးခဲ့ရပါတယ်အဲ့ဒီဖြစ်ရပြီးလွတ်တော်အနေနဲ့လာရောက်လည်လာကြသူတွေ4000လောက်ဆန့်တဲ့အဲ့ဂျိုခါမအစ်စ်ကိုလွတ်တော်မြေအောက်ထပ်မှာတိုးချဲ့တိဆောက်ပြီးလုံခြုံရေးကိုလည်းတိုးမြင့်ခဲ့တာဖြစ်ပါတယ်
ပါကစ္စတန်ဝန်ကြီးချုပ်နဝက်စ်ရှရီဖာတနင်္ဂနွေနေ့ကနိုင်ငံအရှေ့ပိုင်းလာဟောမြို့မှာခရီးယန်ဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ပြင်းထန်တဲ့အသေခံဘုံခွဲတိုက်ခိုက်မှုအပြီးအကြမ်းဖက်မှုဆန့်ကျင်တဲ့စစ်စင်ရေးတွေအချိန်မြင့်ဆောင်ရွက်သွားမယ်လို့အလေးနဲ့ပြောကြားလိုက်ပါတယ်စစ်ဖက်ဆိုင်ရာပြောခွင့်ရသူတဦးကလည်းတနင်္လာနေ့မှာလုံခြုံရေးဌာနတွေအနေနဲ့ပြည်နယ်မြို့တော်နဲ့တခြားမူတန်နဲ့ဖိုင်ဆယ်လာဘတ်မြို့နှမျိုးတို့ကနေကနဦးရထားတဲ့အချက်တွေနဲ့ဖမ်းဆီးခဲ့တဲ့အကြမ်းဖက်သူလို့တန်တရားရှိသူတွေကိုနဲ့တခါပစ္စည်းကိရိယာတွေကိုအခြေခံပြီးတော့စစ်စင်ရေးတော်များများလုပ်ခဲ့တယ်လို့တနင်္လာနေ့ကပြောပါရယ်ပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့ဂျမတ်ဒယ်အဟာရာအဖွဲ့ရဲ့ပြောခွင့်ရသူတဦးကခရီးယန်တွေကိုပိတ်မှတ်ထားတဲ့ဒီဖောက်ခွဲမှုကိုသူတို့လုပ်ခဲ့တာဖြစ်တဲ့အကြောင်းပြောပါရယ်ဝန်ကြီးချုပ်ရှရစ်ကလာဟောမြို့ကိုတနင်္လာနေ့မနက်ကသွားရောက်ခဲ့ပြီးအရက်ဖက်ကအကြီးအကဲတွေလုံခြုံရေးအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါရယ်ဝန်ကြီးချုပ်ဟာစေကူတာမှုခံယူနေတဲ့ဒဏ်ရာရပြည်သူတွေကိုလည်းစေယုံမှသွားရောက်ကြည့်ရှုနေပါရယ်ဝင်ကြီးချုပ်ရှရီဖာသူ့ရဲ့ဒီသတင်းပတ်အတွင်း Washington DC မှာကျင်းပမဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာညှိလာခံကိုသွားဖို့ရှိနေတဲ့အမေရိကန်ခရီးစဉ်ကိုဖျက်သိမ်းလိုက်ကြောင်းနိုင်ငံသားရေးဝင်ကြီးကလည်းမကြခင်မကပဲကြေညာခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်အတွင်း Brussels မြို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူအဖြစ်ကြေကြေပြန့်ပြန့်လက်ခံထားကြတဲ့မတင်ငါခံရသူ ကိုတက်တည်အထောက်ထားမလုံလောက်တဲ့အတွက်အာနာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ Fickle C လို့ခေါ်တဲ့အဲ့ဒီအမျိုးသားကိုဆက်လက်ထိန်းသိမ်းထားဖို့အာနာပိုင်တွေဘက်ကအကြောင်းပြချက်ခံလို့မရှိဘူးလို့ Belgium ဗဟုအစိုးရရှေ့နေကတင်းနေလာနေမှာပြောပါတယ်။အစပိုင်းမှာတော့ Fickle C ကိုအကြမ်းဖက်အဖွဲ့မှပါဝင်မှုအကြမ်းဖက်တပ်ဖြတ်မှုအကြမ်းဖက်တပ်ဖြတ်ဖို့ကြံစီမှုစတဲ့ဆွဲချက်တွေနဲ့တင်ခံရမယ့်အခြေအနေနဲ့ရင်ဆိုင်ခဲ့ရတာပါ။သတင်းမီဒီယာတွေမှာFake Shifu လို့ဖော်ပြနေကြတဲ့အဲ့ဒီလူဟာအသေးကံဘုံခွဲတိုက်ခိုက်ခဲ့ကြတဲ့လေစိတ်လုံခြုံရေးကင်မရာထဲမှာပါဝင်ခဲ့သူ2ဦးနဲ့အတူဘေကျင်းရှင်လျှောက်လာခဲ့သူဖြစ်တယ်လို့ယုံကြည်ထားကြတာဖြစ်ပါတယ်ဘုံပေါက်ခွဲမှုမဖြစ်ခင်လေးကလေစိတ်အတွင်းက CCTV ကင်မရာနဲ့ရယူထားတဲ့မှုံဝါးဝါးဓာတ်ပုံတွေကအမျိုးသားဟာသူ့ဟုတ်မဟုတ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေကယုံကြည်ခြင်းရှိမရှိဆိုတာတော့ကောကောပြောပြမသိရသေးပါဘူး
စီးရီးယားတမိုင်းဝင်ရှေးဟောင်းမြို့ဖြစ်တဲ့ဖာမလာမြို့ကိုပြန်လည်သိမ်းပိုက်လိုက်နိုင်တာဟာ IS စစ်သွေးကြွားတွေကိုတိုက်ခိုက်ချေမှုန်းဖို့ဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့စီးရီးယားစစ်တပ်ကပြောလိုက်ပြီးတစ်ချိန်တည်းမှာပဲစီးရီးယားရှေးဟောင်းဝင်နှစ်ဆိုင်ရာအကြီးအကဲကလည်းဒီတမိုင်းဝင်မြို့ဟာစစ်သွေးကြွားတွေဖျက်ဆီးခဲ့တဲ့ကြားကကြံရစ်နေသေးတဲ့မြို့ဖြစ်နေပို့ပြီးတော့တောင်းအရေးပါတဲ့နေရာဖြစ်လာတယ်လို့လည်းအတိအလင်းပြောကြားလိုက်ပါတယ် IS စစ်သွေးကြွားတွေဟာနှစ်ပေါင်း 2,000 နီးပါးကရရှိရှိခဲ့တဲ့မော်ကွန်းအဆောက်အုံအတော်များများဖျက်ဆီးခဲ့တာတွေအပါအဝင်ဖာမလာမြို့ကိုဆယ်လကြာတင်ပိုက်ထားခဲ့ပြီးနောက်ပိုင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့စီးရီးယားတပ်တွေကပြန်လည်တင်ပိုက်နိုင်ခဲ့တာဖြစ်တယ်လို့စီးရီးယားစစ်တပ်ကပြောပါတယ်။ဖမ်မရာမျိုးကိုပြန်လည်တီထောင်ပြီးကာကွယ်သွားမယ်စီးရီးယားရဲ့အစီအစဉ်ဟာအတက်စရာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။ဖမ်မရာမျိုးမှာရှိနေတဲ့ IS စစ်သွေးကြွားတွေကိုစီးရီးယားဆိုရတပ်တွေကနေတိုက်ခိုက်ချေမှုန်းနိုင်ခဲ့တာဟာအတက်စရာကံကောင်းထောက်မှမှုတစ်ခုဖြစ်ပြီးအများနဲ့ဆိုင်တဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုမူလအတိုင်းထိမ့်သိမ့်ကာကွယ်သွားနိုင်တော့မှာဖြစ်တယ်လို့မစ္စတာဘန်ဂီမွန်ကပြောပါတယ်။စီးရီးယားဆိုရရဲ့ကြေညာချက်ထဲမှာဖာမရာမျိုးကိုထိမ့်သိမ့်ကာကွယ်ဖို့တစ်ခုတည်းမဟုတ်ဘဲပြန်လည်ပြုပြင်မွတ်မှမှုတွေပါလုပ်သွားမှာဖြစ်တဲ့အတွက်အတက်စရာဖြစ်တယ်လို့စီးရီးယားဆိုရအနေနဲ့လှုပ်ဆောင်နိုင်ပါစေလို့လည်းသူအနေနဲ့မျှော်လင့်ကြောင်းပြောပါတယ်။ဖာမရာမျိုးကိုပြန်လည်သိမ့်ပိုက်လိုက်နိုင်တာဟာအရေးကြီးတဲ့အောင်မြင်မှုတစ်ရပ်ဖြစ်တယ်လို့စီးရီးယားစစ်တပ်နဲ့သူ့ရဲ့မဟာမိတ်အဖွဲ့တွေအနေနဲ့အကြမ်းဖက်ဝါဒတိုက်ခိုက်ချေမှုန်းနိုင်တာကိုလောလောလတ်လတ်တက်တည်ပြလိုက်တာဖြစ်တယ်လို့လည်းစီးရီးယားသမ္မတဘက်ရှာအယ်အာဆက်ကပြောပါတယ်ရှင
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရွေးကောက်ခံသမ္မတဦးထင်ကျော်တင်သွင်းတဲ့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်စစ်လေးဦးရဲ့အမည်စင်းတွေကိုသက်ဆိုင်ရာပြည်내တိုင်းဒေသကြီးလွှတ်တော်တွေကတင်းနှင်းလာနေမှာအတည်ပြုပေးလိုက်ပြီဖြစ်ပါတယ်။သမ္မတကတင်သွင်းလာသူတွေရဲ့အမည်စင်းတွေကိုသက်ဆိုင်ရာပြည်내တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌတွေကဖတ်ကြားပြီးတဲ့နောက်နေတွင်ချင်းပဲအဲ့ဒီဝန်ကြီးချုပ်လောင်းအားလုံးကိုအတည်ပြုပေးလိုက်ကြတာဖြစ်ပါတယ်။အမည်စင်းတင်သွင်းခံရတဲ့ဝန်ကြီးချုပ်စစ်လေးဦးစလုံးဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်တွေဖြစ်တာကြောင့်တိုင်းသားပါတီတချို့ကကန့်ကွက်မှုတချို့ရှိခဲ့ပါတယ်။ဥညိပုကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်ကြောင်းကြေညာတဲ့အချိန်မှာတော့ရခိုင်ပြည်နယ်လွတ်တော်အတွင်းမှာအမတ်နေရအများဆုံးအနိုင်ရထားတဲ့ AMP ရခိုင်အမျိုးသားပါတီဝင်တွေကလွတ်တော်တွေကနေထထွက်သွားကြကြသလိုရှမ်းတိုင်းရင်းသားမဟုတ်တဲ့ဒေါက်တာလင်းထွတ်ကိုဝန်ကြီးချုပ်အဖြစ်အဆိုပြုခဲ့တဲ့အတွက်တိုင်းရင်းသားအရေးအလေးထားလုပ်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာမြို့တရှိရာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုရွေးချယ်တဲ့နေရာမှာတော့ကန့်ကွက်သူမရှိဘဲတင်းကြီးတင်းကျွတ်တဲ့ဦးဖြိုးမင်းသိန်းကိုဝန်ကြီးချုပ်အဖြစ်အတည်ပြုပေးလိုက်ကြတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ဖြစ်တာဝန်ပေးခံရတဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဟာအပီလာတရက်နဲ့မတိုင်ခင်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေကိုဥဆောင်ဖွဲ့စည်းပြီးအပီလာတရက်နဲ့မှာစတင်တာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအုပ်ချုပ်ရေးပိုင်းကိုပြောင်းရွှေ့ပြီးအစိုးရအဖွဲ့အတွင်းမှာတာဝန်ထမ်းဆောင်ရတော့မှာဖြစ်တဲ့အတွက်NLD ပါတီလွတ်တော်အမတ်တွေနဲ့တင်းနှင်းလာနေကတွေ့ဆုံပြီးတိုင်းပြည်အတွက်စ조사လှုပ်ဆောင်ကြဖို့နှုတ်ဆက်မှာကြားခဲ့တယ်လို့သိရပါတယ
်။ Republican Party အတွင်းသမ္မတလောင်းဖြစ်ရေး조사နေသူတွေနဲ့ထိတ်ဆုံးမှရှိနေတဲ့ Donald Trump ဟာအရှတ်တိုက်က American ရဲ့အဓိကမဟာမိတ်တွေကြားမှာတော့ရေပန်းမစားပဲဖြစ်နေပါတယ်။ဒေတာရင်းလုံခြုံမှုရှိအောင် American ရဲ့အရှမဟာမိတ်တွေကပြည့်ပြည့်ဝဝဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဝေဖန်သလိုမဟာမိတ်တွေအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့အတွက် ကိုယ်ပိုင်နျူကလ িয়ার လက်နက်တွေထုတ်တင်တယ်လို့လည်းမစ္စတာထရမ့်ကပြောဆိုခဲ့တာကြောင့်လည်းအခုလိုအာရှမဟာမိတ်တွေကြားမှာအကြိုက်နေနေတာပါ New York Times သတင်းစာကြီးနဲ့မေးမြန်းကမှာမစ္စတာထရမ့်ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့အမေရိကန်ကြားနှစ်ပေါင်းများစွာရှိလာခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်တွေကိုအပြည့်အဝပြန်လည်တုံ့တက်ရလိမ့်မယ်လို့လည်းတောင်းဆိုလိုက်ပါတယ်အာရှဒေသတွင်ငြိမ်းချမ်းရေးနဲ့လုံခြုံရေးရှိစေဖို့အမေရိကန်ကဂျပန်မှာတပ်ဖွဲ့ဝင်အင်အား9000နဲ့တောင်ကိုရီးယားနိုင်ငံမှာတပ်ဖွဲ့ဝင်အင်အား28500ချထားပေးမယ်ဒီနိုင်ငံတွေကနေအမေရိကန်ကိုပြန်လည်ကူညီတာကတော့မဆိုစလောက်ပဲရှိတယ်ဒါကြောင့်အာရှမဟာမိတ်နိုင်ငံတွေကအချောင်လိုက်နေသူတွေပဲလို့ဆိုပြီးမစ္စတာထရမ့်ကအစောပိုင်းကတည်းကဝေဖန်လာခဲ့တာပါဒါကြောင့်အမေရိကန်အနေနဲ့အာရှဒေသတွင်ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဒေါ်လာဘီလီယံတွေထောင်နဲ့ချီပြီးအဆက်အကုန်ကြမခံနိုင်တော့ဘူးလို့ထရမ့်ကပြောပါတယ်ဂျပန်နဲ့တောင်ကိုရီးယားအစိုးရတွေအနေနဲ့အမေရိကန်ကိုလုံခြုံရေးစိတ်တိုးမပေးရင်ဒီတပ်တွေကိုပြန်ရုပ်သိမ်းဖို့စဉ်းစားမယ်လို့လည်းနယူးယောက်တိုင်းစ်သတင်းစာကြီးကိုပြောခဲ့ပါတယ်ရှင်
အခုနှစ်စောပိုင်းတွင်အသက်ဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တဲ့အိန္ဒိယလေတာစခန်းတိုက်ခိုက်ခံရမှုကိုပါကစ္စတန်အခြေစိုက်စစ်ဆေးကြွတွေပြုလုပ်ခဲ့တယ်လို့အိန္ဒိယအစိုးရကဆွဆွဲပြောဆိုထားတဲ့ကိစ္စကိုစုံစမ်းဖို့အတွက်ပါကစ္စတန်စုံစမ်းစစ်ဆေးရေးမှုတွေအိန္ဒိယကိုရောက်ရှိနေပါတယ်။အိန္ဒိယစစ်သား9ဦးသေဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံအကြားတွစ်ဆုံဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးကြိုးပမ်းမှုတွေနောက်ပြန်ဆုတ်သွားခဲ့ပါတယ်။ဒါပေမဲ့အခုလိုပူးတွဲစုံစမ်းစစ်ဆေးမှုပြုလုပ်တာဟာနိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့တင်ကြတာအဖြစ်ရှုမြင်နေကြပါတယ်။ပါကစ္စတန်နေစပ်နဲ့ကီလိုမီတာ50လောက်ဝေးတဲ့ပထမကော့မှာရှိတဲ့အိန္ဒိယကာကွယ်ရေးဌာနကမဟာဗျူဟာမြောက်စခန်းတစ်ခုကိုတနသမ6ဦးကဇန်နဝါရီလ2ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့မှုကနေရရှိထားတဲ့တပ်တွေအထောက်အထားတွေကိုအိန္ဒိယစုံစမ်းစစ်ဆေးရေးမှုတွေကတင်းနှင်းလာနေမှာပါကစ္စတန်အရာရှိတွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။ရရှိထားတဲ့တပ်တွေအထောက်အထားတွေရအဲ့ဒီတိုက်ခိုက်မှုကိုတရားမဝင်အသိဉာဏ်ခံထားရတဲ့ Jaish e Mohammed အဖွဲ့ကပြုလုပ်ခဲ့တယ်လို့ညွန်ပြနေကြောင်းအိန္ဒိယအစိုးရကပြောပါတယ်။
ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ရဲ့အစီရင်ခံစာတင်မှာအရှိတောင်အာရှမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာတဲ့ဆိုပေမဲ့အာဟာရမပြည့်မီတာနဲ့အဝလွန်ရောဂါခံစားနေရတဲ့ကလေးငယ်တွေအရေအတွက်တိုးမြလာနေတဲ့အကြောင်းသတိပေးထားပါတယ်။ကလေးတွေကိုအာဟာရမပြည့်မီတဲ့အစားအစာတွေနဲ့အချို့ရေးတောက်သုံးမှုတွေတိုက်ကျွေးမှုကန့်သတ်မှုတွေပိုတိုးစေဖို့နဲ့စင်စင်ရဲရဲနေထိုင်နေရတဲ့ကလေးငယ်တွေရဲ့ဖွံ့ဖြိုးမှုရပ်တန့်နေတာကိုကင်တွယ်ဖြေရှင်းဖို့ UNICEF နဲ့ WHO နှစ်ဖွဲ့လုံးကတောင်းဆိုထားပါတယ်။
Direct from Washington, the voice of America, VOA.
ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မခွာညူတို့ကြီးညာတွားခဲ့ကြတာဖြစ်ပါရခင်ဗျာ။အခုချိန်ကစပြီးတော့သတင်းစောင့်မတွေကိုတင်ဆက်ပေးပါတော့မယ်။အမေရိကန်နိုင်ငံ Washington DC မြို့တော်ရဲ့လွှတ်တော်အဆောက်အဦရဲ့အဲ့ဂျိုခမ်းမအတွင်းမှာတင်းနှံလေးကတနက်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်လွှတ်တော်အဆောက်အဦနဲ့အင်ပီရိုတွေကိုခိတပိတ်ထားလိုက်ရပါတယ်ဒီဖြစ်ရတွင်တနတ်သမားတဦးကိုထိမ့်သိမ်းထားလိုက်ပြီးတော့ဒါဟာလူတဦးတည်းကကျူးလွန်တဲ့ရာဇဝတ်မှုတစ်ခုတည်းမပိုပါဘူးလို့လွှတ်တော်ရဲ့လုံခြုံရေးတပ်ဖွဲ့အကြီးအကဲဖြစ်သူကပြောခဲ့ပါတယ်အဲ့ဒီသတင်းအပြည့်စုံကိုကိုတိုင်တွားရောက်သတင်းယူခဲ့တဲ့ကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မနေ့ကဒေတာစံတော်ချိန်2နာရီခွဲလောက်မှာအမေရိကန်လွှတ်တော်အဆောက်အဦရဲ့ဧည့်သည်ခမ်းမအဝင်မှာလူတဦးဟာလုံခြုံရေးအစစ်ဆေးခံနေစဉ်တွင်တနက်တလက်ကိုရုတ်တရက်ဆွဲထုတ်လိုက်ပြီးရဲတပ်ဖွဲ့ဝင်တွေရှိရာကိုချိန်ရွယ်ခဲ့တယ်လို့လွှတ်တော်ရဲတပ်ဖွဲ့အကြီးအကဲမက်သီယူဘာဒါရိုစာကတနင်္လာနေ့ညနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်အဲ့ဒီသူဟာရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသွားပြီးအခုချိန်မှာဆေးရုံတင်ပြီးခွဲစိတ်ကူတာမှုခံယူနေတယ်လို့သူကပြောပါတယ်
Today at approximately 2:39 p.m. an adult male
ဒီနေ့နေ့လယ်2နာရီ39မိနစ်လောက်မှာလူတဦးဟာလွှတ်တော်လုံခြုံရေးစစ်ဆေးတဲ့နေရာကိုရောက်လာခဲ့ပါတယ်။ပုံမှန်လုံခြုံရေးစစ်ဆေးမှုတွေလုပ်နေစဉ်အတွင်းမှာအဲ့ဒီသူကတနတ်လိုယူဆရတဲ့အရာတစ်ခုကိုဆွဲထုတ်လိုက်ပြီးတော့ရဲတပ်ဖွဲ့ဝင်တွေဘက်ကိုချိန်ရွယ်လိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တဦးကအဲ့ဒီသူကိုပြစ်ခတ်လိုက်တာထိမှန်သွားပြီးတဲ့နောက်အရေးပေါ်စစ်တပ်ဖွဲ့ဝင်တွေကသူ့ကိုကူတာမှုပေးခဲ့ပါတယ်။အဲ့ဒီနောက်အဲ့ဒီအပြစ်ကျူးလွန်ခဲ့တယ်လို့တန်စီယာရှိခံထားရသူကိုဆေးရုံကိုပို့ဆောင်ပြီးတော့ကုသပေးနေပါတယ်အခုချိန်မှာသူ့ကိုခွဲစိတ်ကုသပေးနေပြီးတော့သူ့ရဲ့အခြေအနေကတော့မသိရသေးပါဘူးတနတ်တလက်ကိုအခင်းဖြစ်ပွားတဲ့နေရာမှာတင်းစီရမိခဲ့ပါတယ
်အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့ချိန်မှာလွှတ်တော်အစအဦးထဲမှာရောက်နေသူတွေကိုဘေးလွတ်ရာမှာပုံအောင်နေကြဖို့တတိပေးချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ရဲတပ်ဖွဲ့ဝင်တွေကလွှတ်တော်အစအဦးနဲ့ပရဝင်တွင်ဘယ်သူမှထပ်ပြီးဝင်ရောက်ခွင့်မပြုဘဲပိတ်ထားလိုက်ပါတယ်ကမန်းကြီးနေ့လယ်3နာရီ40မိနစ်လောက်မှာပိတ်ထားတာကိုပြန်ဖွင့်ပေးလိုက်ပါတယ်။အဲ့ဒီနောက်မှာတော့အဲ့ဂျိုခမ်းမကလွဲလို့လွှတ်တော်အဆောက်အဦအားလုံးမှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေစေဖြစ်တယ်လို့လွှတ်တော်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။အဲ့ဒီပစ်ခတ်မှုအတွဲမှာအနားမှာရက်နေတဲ့အသက်35နဲ့45နှစ်ကြားအမျိုးသမီးတစ်ဦးဟာမပြင်းထန်ဘူးလို့ယူဆရတဲ့ဒဏ်ရာတွေရသွားတဲ့အတွက်ဆေးရုံကိုပို့ဆောင်ထားတယ်လို့သူကပြောပါတယ်။ အဲ့ဒီပြစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တဦးတယောက်မှထိခိုက်ဒဏ်ရာရတာမရှိခဲ့ပဲဒါဟာတာမန်ရာဇဝတ်မှုတစ်ခုဆိုတာတည်းမပေါ်ဘူးလို့လွှတ်တော်ရဲတပ်ဖွဲ့အကြီးကဲဗာဒါရူဆာကပြောပါတ
ယ်။ We believe that this is an act of a single person.
ဒါဟာလူတဦးတယောက်တည်းကျူးလွန်တဲ့လုပ်ရပ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တန်တရားရှိခံထားရသူဟာလွှတ်တော်အဆောက်အဦးကိုအရင်တုန်းကလည်းလာရောက်ခဲ့မှုတဲ့လူဖြစ်ပါတယ်။ဒီဖြစ်ဟာရာဇဝတ်မှုတစ်ခုဆိုတာတည်းပိုတယ်လို့ယူဆစရာအကြောင်းပြချက်မရှိပါဘူး
။အဲ့ဒီသူဟာတနက်စီပြည်နယ်ကလာသူဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပြီးမဲ့ရဲတပ်ဖွဲ့ဝင်တွေကအဲ့ဒီသူရဲ့နာမည်အတိအကျကိုထုတ်ပြန်ပေးခြင်းမရှိသေးပါဘူး။တချိန်တည်းမှာပဲတမရအိမ်မြူတော်မှာလည်းတစုံတရာဖြစ်ပေါ်ခဲ့ခြင်းမရှိပေမဲ့အိမ်မြူတော်ကိုလည်းပိတ်ထားကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္လာနေ့ကအီစတာပွဲတော်အားလိုက်ရဖြစ်တဲ့အတွက်လွှတ်တော်ရည်နာထားပေမဲ့အခုချိန်မှာဝါရှင်တန်ဒီစီမြို့တော်မှာချယ်ရီပန်းပွဲတော်ကျင်းပနေတဲ့အချိန်ဖြစ်တဲ့အတွက်ကမ္ဘာလှည့်ခီးသွွားဧည့်သည်တွေအများအများရောက်ရှိနေတဲ့အချိန်ဖြစ်ပါတယ်။1998ခုနှစ်ကလွှတ်တော်အဆောက်အဦးအတွင်းမှာအမျိုးသားတဦးကတနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လွတ်တော်လုံခြုံရေးအရာရှိနှစ်ဦးသေဆုံးခဲ့ပါတယ်။အဲ့ဒီဖြစ်ရပ်အပြီးမှာလွတ်တော်အနေနဲ့လာရောက်လေ့လာကြတဲ့သူတွေ4000လောက်အထိဆန့်တဲ့အဲ့ဂျိုခမ်းမအသက်ကိုလွတ်တော်မြေအောက်ထပ်မှာတိုးချဲ့တိဆောက်ပြီးလုံခြုံရေးစစ်ဆေးမှုတွေကိုလည်းတိုးမြင့်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရတော့မှာပါ။တို့ရရှိမယ်ခင်ဗျာ။ဧပြီလတရနေ့မှာစတင်အုပ်ချုပ်တော်မဲ့ NLD အစိုးရအဖွဲ့မှဝန်ကြီးတာဝန်ကိုယူထားတဲ့ဒေါ်အောင်ဆန်းစုကြည်ကမနေ့တနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာ NLD လွှတ်တော်ကိုယ်စားလှယ်တွေကိုနောက်ဆုံးအကြိမ်တွေ့ဆုံပြီးတော့နှုတ်ဆက်ပြောဆိုလိုက်ပါတယ်အဲ့ဒီမှာအဂတိလိုက်စားမှုကင်းရှင်းကြဖို့လေအဓိကထားပြီးတော့မှာကြခဲ့ပါတယ်ပြည်သူလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေအနားယူပြီးတော့အစိုးရအဖွဲ့ကိုဦးဆောင်မဲ့ဒေါ်အောင်ဆန်းစုကြည်အတွက်စိန်ခေါ်မှုတွေကဘာတွေရှိနေမလဲဆိုတာကိုမတ်အင်ဂျင်နီယာကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ
မနေ့က NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအာဂတိလိုက်စားမှုကင်းကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားကြောင်းတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ NLD လွှတ်တော်ကိုယ်စားလှယ်ဦးမျိုးထက်အောင်ကပြောပါတယ
်လက်ရှိရှိနေတာကိုအခွင့်အရေးတွေမှာတာယာနေသလားပေါ့အာဂတိလိုက်စားရဲဆိုတာကကျွန်တော်တို့ဒီအကျင့်မြတ်ချစားမှုလုံးမမဟုတ်ဘူးလက်စားမှုလုံးမမဟုတ်ဘူးပေါ့ဒီဥစ္စာဒီကျွန်တော်တို့ဒီလက်ရှိရှိနေတဲ့အခွင့်အရေးတွေမှာတာယာနေတယ်ဆိုတော့ဗတာအာဂတိတရားထဲမှာပါတယ်ပေါ့လေဒါလေးတွေကိုပို့ပို့ပြုမြင်ကြရမယ်တို့တောင်လုံးကြရမယ်ဆိုတာအဓိကပြောတော့ပါ
ဒါအပြင်မဲဆန္ဒရှင်ပြည်သူတွေစိတ်မပြတ်ရအောင်လွှတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ကျေပွန်ကြဖို့မှာကြားခဲ့တယ်လို့လည်းနောက်ထပ် NLD လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်မီဆူကပြောပါရစေ
။ဒီကဆင်းရဲဒဏ်ခံနေမှုပေါ့နော်။အဲဒါလေးကိုအဓိကထားပြောသွားတာပါ။ရင်းနှီးတော့ဆင်းရဲဒဏ်ခံခဲ့ရတာပေါ့နော်။နှစ်30နီးပါးလောက်ပေါ့နော်။အခုကချမ်းသာတဲ့ဒဏ်လည်းခံနိုင်မှုပေါ့နော်။အထူးစားပေါ့နော်။ကျန်းကျန်းမာမာချမ်းသာနေပေါ့နော်။ကျမတို့စည်းစည်းလုံးလုံးနဲ့ဆက်လက်ပြီးလှုပ်ဆောင်နိုင်မှုအတွက်ပဲ။ဟောပါရပေးသွားတာပါ။ဟုတ်
အစိုးရဝန်ကြီးတာဝန်တွေကိုယူတဲ့အခါမှာ2008အခြေခံဖွဲ့စည်းပုံအရပြည်သူ့လွတ်တော်နေရာကနေအနားယူရမှာဖြစ်ပြီးပါတီကိစ္စတွေမှာလည်းဝင်ရောက်လုပ်ပိုင်ခွင့်မရတော့တာကြောင့်အခုလိုလွတ်တော်မှာသူ့ရဲ့ပါတီကိုယ်စားလှယ်တွေကိုဒေါ်အောင်ဆန်းစုကြည်ကနောက်ဆုံးအကြိမ်ခေါ်ယူတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။အစိုးရဖွဲ့ကိုဦးဆောင်မဲ့ဒေါ်အောင်ဆန်းစုကြည်အတွက်သူ့ရဲ့ဉာဏ်ပညာအမျှော်အမြင်ကြီးမားမှုနဲ့စ조사အားထုတ်မှုကိုမေးခွန်းထုတ်စရာမရှိပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေအောင်မြင်ဖို့သူအနာမှာအစွမ်းစရှိပြီးကူညီပေးနိုင်သူတွေရှိပါမလားဆိုတာကိုတော့မေးခွန်းထုတ်စရာရှိနေတယ်လို့မြမအရေးကြွမ်းကျင်သူပါမော့ခဒေးဗစ်စတိုင်ဘတ်ကပြောပါတယ
် Whether those people whether she can trust those people or whether they will trust her is a question we don't know
သူနဲ့အလုပ်အတူလုပ်မဲ့သူတွေကိုဒေါန်ဆန်းစုကြည်ကယုံကြည်မှုရှိရလားဒါမှမဟုတ်အဲ့ဒီလူတွေကရောသူ့အပေါ်မှာယုံကြည်မှုရှိရလားဆိုတာမေးခွန်းထုတ်စရာပါကျွန်တော်တို့လည်းအဖြေကိုမသိပါဘူးဒါပေမဲ့ဒီအချက်ကအရေးကြီးပါတယ်ဝန်ကြီးဌာနတွေမှာရှိနေတဲ့အဆင့်မြင့်အရာရှိတော်တော်များများဟာစစ်ဖက်ကလာတဲ့သူတွေဖြစ်ပါတယ
်ဒေါ်ဆန်းစုကြည်ဟာလွှတ်တော်အမတ်ကနေအနားယူသွားပြီးမြေလွှတ်တော်ညွှန်ကြားရေးမှူးချုပ်တွေပါဝင်တဲ့လွှတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့မှာတော့ဥက္ကဋ္ဌတာဝန်ကိုယူထားပါတယ်ဒါအပြင် NLD အစိုးရအဖွဲ့မှာဝန်ကြီးအဖြစ်အမည်စင်းပါဝင်လာပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးဌာနနဲ့အခြားအရေးပါတဲ့ဝန်ကြီးဌာန၃ခုကိုဒေါ်အောင်ဆန်းစုကြည်ပူးတွဲကင်တွယ်သွားမယ်လို့သတင်းတွေထွက်နေပါတယ်။မတ်လ30ရက်နေ့မှာဒေါ်အောင်ဆန်းစုကြည်ပါဝင်တဲ့ NLD အစိုးရအဖွဲ့ဟာပြည်ထောင်စုလွှတ်တော်မှာကျန်းသစ်စာချိန်ဆကြမှာဖြစ်ပြီးတမရအာဏာလွှဲပြောင်းပွဲကိုတော့တမရအိမ်တော်မှာအဲ့ဒီညနေပိုင်းမှာကျင်းပဖို့ရှိပါတယ်ရှင်။
မင်းရင်းနိုင်စူးစီးတင်ပြတော့တာဖြစ်ပါရခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုနားဆင်နေကြသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း အတန်လွှင့်ကြိမ်းတဲ့တပြိုင်တည်းထဲမှာနားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှမ်းပြည်နယ်အစိုးရတက်ကိုဥဆောင်မဲ့ဝင်းကြီးချုပ်ဟာရှမ်းလူမျိုးဖြစ်တဲ့ပြီးတော့ရှမ်းလူလူရဲ့ယုံကြည်မှုမရှိရင်ဒေတာတွင်မှာလက်နက်ကင်နေကြစစ်ရေးပြိပခါတွေတန်းသာအရေးပြဿနာတွေရင်ဆိုင်ရမယ်စိန်ခေါ်မှုတွေပုံများလာမယ်ဆိုပြီးတော့ရှင်လက်ရှိရှမ်းပြည်နယ်အစိုးရဝင်းကြီးတဦးကနေပြီးတော့ပြောဆိုလိုက်ပါတယ်ရှမ်းပြည်နယ်ကိုအုပ်ချုပ်မဲ့အစိုးရတွေဟာရှမ်းနိုင်ငံရေးပါတီဘက်ကရှမ်းလူမျိုးဖြစ်တဲ့လို့ရှမ်းပါတီနဲ့ဒေသခံတွေကတောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲဒီကနေ့ရှမ်းပြည်နယ်လွှတ်တော်မှာအနံ့ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်တာလင်းထွက်ကိုရှမ်းပြည်နယ်ရဲ့ဝန်ကြီးချုပ်ဖြစ်အတည်ပြုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရွေးကောက်ပွဲအနံ့ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းအဆိုပြုတဲ့ပြည်နယ်နဲ့တိုင်းအသီးသီးကပြည်နယ်အစိုးရတွေကိုဦးဆောင်မဲ့ဝန်ကြီးချုပ်တွေကိုသမရသင့်ဦးထင်ကျော်ကမတ်လ28ရက်နေ့တနင်္လာနေ့မှာပဲပြည်တော်စုလွှတ်တော်မှအဆိုတင်သွင်းခဲ့ပြီးတော့ရှမ်းပြည်နယ်လွှတ်တော်မှရှမ်းပြည်နယ်ဝန်ကြီးချုပ်အဖြစ်အနံ့ရပါတီ NLD ကဒေါက်တာလင်းထွတ်ကိုအတည်ပြုခန့်အပ်လိုက်ပါတယ်နိုင်ငံတွင်းအရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကိုအဓိကထားဆောင်ရွက်သွားမှာဖြစ်ပြီးငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့တိုင်းရင်းသားတွေအားလုံးငြိမ်းချမ်းချမ်းချမ်းလက်တွဲနေထိုင်နိုင်အောင်ကြိုးစားဆောင်ရွက်သွားပါမယ်ဆိုတာကိုလည်းရှမ်းပြည်နယ်လွှတ်တော်အပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာဝန်ကြီးချုပ်တစ်ဒေါက်တာလင်းထွတ်ကပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်တွင်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားတင်းမာနေဆဲစစ်ရေးပြဿနာတွေစစ်ပြေးဒုက္ခတွေတိုင်းရင်းသားအရေးပြဿနာတွေကိုအဓိကဖြေရှင်းဆောင်ရွက်ပေးရမယ်ရှမ်းပြည်နယ်အစိုးရအနေနဲ့ရှမ်းပြည်သူလူထုရဲ့ယုံကြည်မှုရှမ်းနိုင်ငံရေးပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုရရှိဖို့ကအဓိကအရေးကြီးတယ်လို့လက်ရှိရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တစ်တော်နဲ့တယန်ဇာတရေးရာဝန်ကြီးဦးဆိုင်အိုက်ပေါင်းကပြောပါတယ
်ရှမ်းပြည်နယ်တခြားပြည်နယ်နဲ့မတူဘူးလူရင်းလည်းများတယ်မြို့နယ်လည်းများတယ်တိုင်းဒါလည်းပေါင်းစုံတယ်တိုင်းဒါလက်တကန်အဖွဲ့စီလည်းများတယ်အဲ့တော့ဒီရှမ်းပြည်ကိုအုပ်ထုပ်မဲ့ဝန်ကြီးချုပ်ကတော့တော်တော်လေးတော့စိန်ခေါ်မှုတွေအများကြီးရင်ဆိုင်နေရတာပေါ့
ဖြစ်တင်တာတော့ရှမ်းပဲဖြစ်တင်နေတာပေါ့ဗျာဒါပေမဲ့အခြေခံဥပဒေရတော့ကျွန်တော်တို့လည်းဒီအခြေခံဥပဒေဒီပုံမှန်ကိုကျွန်တော်တို့ပါတီကလုံခဲ့တဲ့ပရမတ်ကြီးလွတ်တော်မှာကျွန်တော်တင်ပြတဲ့အခြေခံဥပဒေကိုပြင်ဖို့ဆိုပြီးတော့ဒီနယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုတက်ဆိုင်ရအဲ့ဒီတားကြီးတော့မပြင်းနဲ့လွတ်တော်ပဲရွေးရမယ်ဆိုပြီးတော့ကျွန်တော်တင်တယ်ဒါပေမဲ့အဲ့ဒီတော့ကဒီခိုင်ဖြူပါတီကဒီခိုင်ဖြူလွတ်တော်ပေါ့ဗျာ2010နဲ့2015ကဒီခိုင်ဖြူလွတ်တော်လို့ပြောလို့ရတာပေါ့သူတို့အများစုကျွန်တော်တို့တင်ခဲ့တယ်ဆိုပေမဲ့မနိုင်ခဲ့ဘူးလေမနိုင်ခဲ့ဘူးပြင်လို့မရဘူး
ရှမ်းပြည်နယ်ကိုအုပ်ချုပ်မဲ့ပြည်နယ်အစိုးရတစ်ကိုဦးဆောင်မဲ့ဝန်ကြီးချုပ်ဟာရှမ်းနိုင်ငံရေးပါတီကရှမ်းလူမျိုးဖြစ်တဲ့လို့ရှမ်းနိုင်ငံရေးပါတီတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုခဲ့ပြီးတဲ့နောက်မှာပဲအခုလိုမျိုး NLD ပါတီဝင်ကိုပဲဝန်ကြီးချုပ်အဖြစ်ခန့်အပ်လိုက်တဲ့အပေါ်ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးကအခုလိုသုံးသပ်ပါတယ်
ဟိုအဲ့ဒါအခြေခံဥပဒေရကဒီဝန်ကြီးချုပ်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရရခန့်အပ်မယ်ဆိုတော့အခြေခံဥပဒေရဒီ NLD ကအများစုနိုင်ထားတာရောပြည်တော်စုကိုဆွဲရမှာသမရလည်း NLD ပဲဆိုတော့သမရအခန့်နဲ့ပုဂ္ဂိုလ်ကတော့ဝန်ကြီးချုပ်ဖြစ်ရမှာပေါ့အဲဒါပေမဲ့တကယ်တမ်းကျရင်ရှမ်းပြည်နယ်ကဝန်ကြီးချုပ်ကတော့တကယ်တမ်းဆိုရင်ရှမ်းပဲဖြစ်တင်တာပေါ့နော်ဘာဖြစ်လို့ကျွန်တော်ဒီစကားပြောလဲဆိုလို့ရှိရင်ရှမ်းပြည်ကလူကြီးအများဆုံးကရှမ်းပဲလေလူကြီးအများဆုံးကရှမ်းဒါတော့ဒီရေကောက်ပွဲအရာရှမ်းကအများစုမနိုင်တော့ပေါ့ NLD ကအများစုနိုင်တော့သူတို့ဖြစ်သွားတာပေါ့ဒါတော့အခြေခံဥပဒေရပေါ့နော
်ရှမ်းပြည်နယ်အစိုးရတွေ့ကြုံရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်လို့နောင်တက်လာမယ့်ရှမ်းပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေကိုလက်ရှိအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့အကြံပေးဆွေးနွေးသွားမယ်လို့လည်းဦးဆိုင်အိုက်ပေါင်းကပြောပါတယ
်ဝန်ကြီးချုပ်အသစ်ကိုကျွန်တော်တို့30တရနေ့ကျရင်အလွဲပြောင်းလုပ်မှာပဲလေလို့ရင်တော့ကျွန်တော်တို့ပြောမှာပေါ့ရှမ်းပြည်နယ်မှာမွေးတဲ့ရှမ်းတဦးအနေနဲ့ပေါ့နော်ရှမ်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ငြိမ်းချမ်းရဖို့အတွက်တော့ကျွန်တော်တို့ကကြံပေးနိုင်တဲ့ဟာတွေကျွန်တော်ပေးမှာပေါ့နော
်မတ်လ30ရက်နေ့အစိုးရတင်းနဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာအလွှဲအပြောင်းတရားဝင်ပြုလုပ်ခဲ့ပြီးတဲ့နောက်မှာပဲပြည်နယ်အစိုးရတွေမှာလည်းပြည်နယ်နဲ့တိုင်းလိုက်ပြည်နယ်အစိုးရတည်ကပြည်နယ်ဝန်ကြီးချုပ်တည်နဲ့သက်ဆိုင်ရာဝန်ကြီးတွေကိုလက်ရှိရှမ်းပြည်နယ်အစိုးရတာဝန်ရှိတဲ့သူဘက်ကရှမ်းပြည်နယ်အစိုးရတည်ကိုအာဏာလွှဲပြောင်းပေးမှာဖြစ်ပါတယ်ရှင
်ဒါကတော့မတ်စုမွန်စူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာတို့ရရှိမှာခင်ဗျာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော့ဝင်းဟာ1990ပြီးနှစ်တွေအတွင်းစစ်ဆိုးရရဲ့ဖိနှိပ်ချုပ်ချယ်မှုတွေခံရတဲ့မြန်မာပြည်ကတိုင်းပြည်စွန့်ခွာပြီးတော့ထွက်ပြေးလာခဲ့ကြတဲ့မြန်မာလူမျိုးတွေအများဆုံးနေထိုင်ရာမျိုးဖြစ်ပါတယ်အခုလိုမြန်မာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာတဲ့အချိန်မှာဖော့ဝင်းမြို့ကမြန်မာအတိုင်းဝိုင်းအနေနဲ့မိမိတို့ရဲ့ဇာတိမြေဖြစ်တဲ့မြန်မာနိုင်ငံကိုပြန်လည်အကူအညီပေးနိုင်ဖို့အတွက်မျှော်လင့်နေကြတဲ့အကြောင်း VOA သတင်းတောက် Eric Kirsty တရင်ပေးပို့ချက်ကိုမက်ခွာညူကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဒုက္ခသည်တွေအိန္ဒိယနာပြည်နယ်မှာစတင်အခြေချခဲ့တဲ့25နှစ်ပြည့်လာတဲ့အချိန်ကိုတိုင်းပြည်အတွက်ပြန်ပြီးတော့ကူညီခွင့်ရတာဝန်တာတဲ့အကြောင်းမြမအရေးလှုပ်ရှားဆောင်ရွက်နေတဲ့ Burmese Advocacy Center အဖွဲ့ကိုပူးတွဲတည်ထောင်သူဒွန်မင်းမြင့်နန်းတင်ကပြောပါတယ်
ကျွန်တော်တို့ဒီဖို့ဝင်အိန္ဒိယနာပြည်နယ်နဲ့မြန်မာနိုင်ငံကမော်လမြိုင်မြို့မွန်ပြည်နယ်မြို့တော်နယ်ပေါ့ဒီ friendship ဆောင်ကျုပ်ချုပ်ဆိုရဆင်ထီရောက်သွားသာရောကျွမ်းနေတဲ့အများကြီးဝမ်းသာတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နှစ်ရှိကာလမှာကျွန်တော်တို့မြန်မာနိုင်ငံအတွက်တက်နိုင်တဲ့လောက်တစ်ဖက်တစ်နိုင်ငံနေပြီးတော့ကျိုးပန်းဆောင်ရွက်ခဲ့တဲ့လူတွေထဲမှာအဝင်ခဲ့သူတယောက်အနေနဲ့အခုလိုလူဦးနှစ်ဖက်အကျိုးရှိမဲ့ဒီလူတွေအတွက်ပေါ့နော်အကျိုးရှိမဲ့ကိစ္စကိုလှုပ်ဆောင်ခွင့်ရတာဟာဒါကျွန်တော်အနေနဲ့အများကြီးဝမ်းသာပါတယ်။ဒါကိုအိမ်မက်တစ်ခုကိုပေါ်ဆောင်ခွင့်ရတယ်လို့
ဖော်ဝင်းမြို့မှာမြန်မာလူမျိုးတပေါင်းအခြေချနေထိုင်ရေးမှာလည်းအဓိကအခန်းကနေပြီးတော့ဒေါ်မင်းမြင့်နှန်းတင်ကဆောင်ရွက်ပေးခဲ့တာပါဒီအဖွဲ့ရဲ့ The Friendship City အစီအစဉ်ဟာ Sister Cities ရဲ့အဖွဲ့ခွဲငယ်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာမနှစ်တုန်းကဒီမိုကရေစီနှိကျရွေးကောက်ပွဲအပြီးအယက်သားအစိုးရတာဝန်လွှဲပြောင်းယူမဲ့အခုလိုအချိန်မျိုးမှာအမေရိကန်မှာရောက်ရှိနေတဲ့မြန်မာဒုက္ခသည်တွေမှာလည်းအပြောင်းအလဲတွေအများကြီးရှိလာနေပြီဖြစ်ပါတယ်။မြန်မာဒုက္ခသည်တော်များများဟာကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရှိလာနေကြပြီးဒီလုပ်ငန်းတွေထဲမှာကုန်စုံဆိုင်73ဆိုင်စားသောက်ဆိုင်ဤ3ခု၊စပင်းဆိုင်2ဆိုင်နဲ့ကားရောင်းဝယ်ရေးလုပ်ငန်းကုမ္ပဏီတို့ခုတို့လည်းပါဝင်ပါတယ်။ဒုက္ခသည်မိသားစုတွေအတွင်းမှာအမေရိကန်နိုင်ငံသားတွေဖြစ်လာကြပြီးအင်္ဂလိပ်စကားပြောရတဲ့မျိုးဆက်တစ်ဆက်စီကူးပြောင်းလာနေပြီလို့ Sister Cities ရဲ့ဥက္ကဋ္ဌ Dorothy Kitaka ကပြောပါတယ
်။ So this is a place whereThey're thriving, and why not go back?
ဒီမြို့မှာသူတို့တွေကအောင်မြင်နေကြတယ်။ဒါကြောင့်လဲကုဇာတိနိုင်ငံကိုပြန်ပြီးကြည့်မယ်။အဲ့ဒီမှာရှိနေတဲ့လူတွေနဲ့ဆက်သွယ်ပြီးဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာကိုမေးမြန်းကြည့်ကြဖို့ဖြစ်ပါတယ်
။ပြီးခဲ့တဲ့ February လတဲ့တုန်းက Sister Cities ရဲ့ဒုတိယဥက္ကဋ္ဌထွန်ဟာအပါဝင် Four Way မြန်မာတိုင်းဝိုင်းကအဖွဲ့ဝင်၉ဦးတို့ဟာမွန်ပြည်နယ်မော်လမြိုင်မြို့ကိုအလဲသွားခဲ့ပါတယ်။သူတို့ရဲ့ခီးစဉ်တွင်ចောင်းတွေစေယုံတွေနဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုတခြားတိုင်းပြည်တစ်ခုကနေပြီးယဉ်ကျေးမှုဓလေ့ထုံးတမ်းတွေကိုဘလို့လေ့လာနိုင်တယ်ဆိုတာနဲ့ဘလို့အကျိုးကျေးဇူးတွေရနိုင်တယ်ဆိုတာတွေကိုလေ့လာခွင့်ရရေးလက်မှတ်အပြန်အလှန်ရေးထိုးကြဖို့လည်းပါဝင်ပါတယ
် They need a lot of help and I think they look to us to maybe help them into this new period of their
သူတို့ဟာအကူအညီတွေတိတ်ကိုလိုအပ်နေပါတယ်မြန်မာနိုင်ငံရဲ့တမိုင်းစာမျက်နှာသစ်စတဲ့အချိန်မှာကျွန်တော်တို့တွေကဘလို့အကူအညီတွေပေးနိုင်မှာလဲဆိုတာကိုသူတို့အနေနဲ့တိတ်ပြီးတော့မျှော်လင့်ချက်ထားနေကြတယ်လို့ကျွန်တော်ထင်ပါတယ
် Sister Cities အဖွဲ့ဟာသူတို့ဘလို့အကူအညီပေးနိုင်မလဲဆိုတာကိုနေရာတော်များများမှာတက်တည်ပြနိုင်ခဲ့ပြီးပါပြီစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်မှာလျှက်စစ်တပ်အားမရနိုင်တဲ့အရက်ဒေသတွေမှာစွန့်အင်ရဖို့နဲ့တောက်သုံးရေထုတ်ယူရရှိနိုင်ရေးတွေအပြင်ဒေသတွင်းစေယုံတွေမှာလိုအပ်တဲ့ပစ္စည်းအစ်စ်တွေကိုအကူအညီပေးဖို့နဲ့အင်္ဂလိပ်စာသင်တန်းတွေဖွင့်လှစ်ပေးဖို့ကိုလည်းအကူအညီပေးမှာဖြစ်ပါတယ် Sister Cities ရဲ့ဥက္ကဋ္ဌ Dorothy Kitaka က
This is where it starts with the young people going and understanding and having this experience of seeing their land
ဒီလိုနဲ့စပြီးမြန်မာနိုင်ငံမှာခုလိုသွားပြီးလုပ်ကိုင်ပြရကနေအတွေ့အကြုံတွေရကြမှာဖြစ်ပါတယ်ကျောင်းတွေကိုသွားကြည့်မယ်ကိုယ့်နိုင်ငံကိုပြန်မြင်ရမယ်မြန်မာပြည်သူတွေကိုပြန်တွေ့ရမယ်လူတဦးချင်းစီလိုက်အဆက်သွယ်ရပြီးကူညီနိုင်ကြမှာဖြစ်ပါတယ
်ဒီနှစ်ကုန်မှလောက်မှာကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ဟာမြန်မာပြည်ကိုသွားရောက်ဖို့စီစဉ်ထားပြီးသူခီးစဉ်ပြီးတဲ့နောက်2019ခုနှစ်ကြာရင် Four Way နဲ့မော်လမြိုင်တို့ကကျောင်းသူကျောင်းသားတွေဖလှယ်ရေးအစီအစဉ်စတင်မှာဖြစ်ပါတယ်ရှင
်ဒါကတော့မခွန်ညူစူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ VOE ye radio season ni go internet samyet na phit de voe.burmese.voenews.com ma chain ne na sin nai de lu voe ye yautan season ni go le facebook samyet na paw ma win yauk pi lo chi shu nai ma de aku thout lwin ni de season go na sin mu a chei mi ya lai de tu ri atwet le mne 7 na yi ya ni pi lo 9 na yi thi radio ga ni pyan le pi lo thout lwin pe daw ma phit de a chang a ti pe lu wa de kya
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံတခင်ပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240 49တို့ပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စီစဉ်တွေကိုတင်ပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့စစ်တမ်းကောက်တဲ့ကိစ္စတော့ဒါလက်ရှိအခြေအနေမှာသိရှိအောင်လုပ်ကြတာပဲပေါ့နော်။အဲတော့လည်းပေါ့အခြေခံပြီးတော့မှဒါကျွန်တော်ကတော့ဒီလယ်သမားရဲ့အနေနဲ့ခုနလက်ရှိနေသားမှာဟိုဖြစ်စစ်နဲ့ဈေးတခုပေါ့ဗျာ။ဟိုကျွန်တော်ကတော
့အပတ်စဉ်စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင်တုတ္တဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုစီရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာကလေး9ယောက်မှာတယောက်ဟာကြောင်းတက်ဖို့တဲ့အလုတ်ကိုပိုးပြီးတော့လှုပ်ချင်နေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့တူရကီနိုင်ငံကအနာဒူကလူအေဂျင်စီ AA ရဲ့ online မှာစောင်းမရှင်ကြော်ရဲလင်းရေးသားထားတဲ့စောင်းမကိုဥစွာတင်ပြပေးကြပါတယ်တကောင်စင်းဌာနကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ကလင်းငရီနဲ့တက်ဆိုင်တဲ့စီးပွားရေးဆိုင်ရာအစီရင်ခံစာကြောင့်အစ်စ်တက်လာတော့မဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရတဲ့အတွက်ဝင်းဒိုးဝင်းပိုးကြီးနောက်တစ်ခုကိုရင်ဆိုင်ရဖို့ရှိနေတယ်ဆိုပြီးတော့ဆောင်းပါးကိုဖွင့်ထားပါတယ်။အလုတ်ကိုင်းတဲ့စက်မှုလုပ်ငန်းဆိုင်ရာစစ်တမ်းမှာအသက်10နှစ်ကနေ18နှစ်ကြားကလေး 1.6 တန်းရာဂိုင်နှုန်းအဖြစ် 21 ရာဂိုင်နှုန်းဟာကျောင်းနေကြမဲ့အစားလုပ်ငန်းခွင်တွေအတွင်းရောက်နေကြတယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အဲ့ဒီကလင်းငရီဟာအလုတ်ကင်ကောင်းကောင်းမွန်မွန်ရဖို့နဲ့အသက်အရွယ်ရလာတဲ့အခါမှာအလုတ်ကင်အတွက်အာမခံချက်ရှိဖို့ပညာသင်ကြားနိုင်ဖို့အခွင့်အရေးကိုစွန့်လွတ်လိုက်ကြရတယ်။ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ရဲ့ကိုယ်စားလှယ် Janet E. Jackson ကပြောဆိုပါတယ်။အသက်15နှစ်နဲ့64နှစ်ကြားအလုတ်ကင်မရှိသူ400ကင်တုံးရှိတယ်ဆိုပေမဲ့အသက်15နှစ်နဲ့24နှစ်ကြားအလုတ်လက်မဲ့ဦးရေကတော့နဆရှိပြီးတော့9.3 ခန့်လုံးရှိတယ်ဆိုပြီးရေးသားထားပါတယ်အခုလိုလူငယ်လူရွယ်အလုပ်လက်မဲ့ဥယျာဉ်များပြနေတာဟာအလုပ်သမားဆိုင်ရာမူဝါဒနဲ့ငယ်ရွယ်သူတွေကိုလုပ်ငန်းခွင်တွေမှာယဉ်နီးမြှုပ်နှံပေးတဲ့မဟာဗျူဟာပိုင်းမှာလူအချက်တွေရှိနေပြီဆိုတာကိုပြသနေတာဖြစ်တယ်လို့ဂျက်ဆင်ကထောက်ပြတဲ့အကြောင်းပြောဆိုကြောင်းရေးသားထားပါတယ်ဒီအလုပ်သမားဈေးကွက်မှာလိမ်ပိုင်းဆိုင်ရာကွာဟချက်တွေလည်းရှိနေသေးတယ်လို့ဆိုပါတယ်အသက်15နှစ်ကနေ64နှစ်ကြားအမျိုးသမီး50.5%ဟာအလုတ်လုတ်ကြပြီးတော့အမျိုးသားဥယျာဉ်ကတော့85.2%ရှိတယ်လို့ဆိုပါတယ်။အသက်65နှစ်ရှိပြီးသူ9ယောက်မှာတယောက်ဟာအလုတ်လုတ်နေကြဆဲဖြစ်ပြီးအဲ့ဒီထဲကအများစုကတော့လေယာစိုက်ပျိုးရေးတစ်တောနဲ့ငါးဖမ်းလုပ်ငန်းတွေမှာလုတ်ကင်နေကြတယ်ဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကိုအနာဒိုလူအေဂျင်စီရဲ့အွန်လိုင်းမှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့အိန္ဒိယနိုင်ငံတို့ The Economic Times မှာပြည်တော်စုဝန်ကြီးဟောင်းရှာရီတာရောကမြန်မာပြည်ပေါ်ထားတဲ့အိန္ဒိယရဲ့မူဝါဒဟာ180ဒီဂရီပြန်ပြီးတော့လှည့်သွားပြီဆိုပြီးတော့ပြောတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကိုဖတ်ရှုရပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဂျက်စဝန်စင်းရဲ့လက်ထက်မှာမြန်မာနိုင်ငံအပေါ်ပါကစ္စတန်နဲ့တရုတ်တို့ရဲ့ဩဇာကြီးထွားမှုကိုအရှုံးမပေးလိုတဲ့အတွက်ဒီမိုကရေစီအရေးလိုလားမှုနဲ့အစိုးရဆန့်ကျင်ရေးဆိုပြီးတော့မြန်မာနိုင်ငံအပေါ်ချဉ်းကပ်နေမှုကို180ဒီဂရီပြန်လှည့်သွားပြီလို့ပြည်တော်စုဝန်ကြီးဟောင်းရှာရီကပြောဆိုလိုက်ကြောင်းစောင်းမားကိုအစချီပြီးတော့ရေးသားထားပါတယ်။တဘာဝတန်းွေတရားစာလာတွေထွက်ရှိနေပြီလို့သိလိုက်ရပြီးတဲ့နောက်အောင်မြင်မှုရတဲ့အစိုးရတွေမှန်သမျှဟာအခွင့်အရေးကိုလက်လွတ်မခံကြရအောင်ဒီလို policy မျိုးကိုချမှတ်ခဲ့ကြတာပဲဖြစ်တယ်လို့သူကပြောတဲ့အကြောင်းလဲရေးသားထားပါတယ်။ပါကစ္စတန်သမ္မတပါဗက်စ်မူရှာရက်ဖ်ရန်ကုန်မြို့ကိုတွားရောက်လည်ပတ်ပြီးတဲ့နောက်တပတ်ကြာမှာပဲနိုင်ငံသားရေးဝန်ကြီးဂျက်စဝမ်ရဲ့မြန်မာပြည်ပေါ်ထားရှိတဲ့ policy ကိုပြောင်းပြစ်လိုက်တာပါလို့လဲထောက်ပြထားပါတယ်အိန္ဒိယနိုင်ငံဟာနိုင်ငံရဲ့အရှေ့မြောက်ဘက်မှာရှိတဲ့အိန္ဒိယနိုင်ငံရဲ့နေဆက်တခွင်မှာပြဿနာတွေပေါ်အောင်ဆွပေးဖို့လည်းမဖြစ်နိုင်ဘူးဆိုတာကိုသိရှိနေပါတယ်ပါကစ္စတန်နဲ့တရုတ်တို့ပေါ်ထားရှိတဲ့အချိန်ဝါကိုလည်းရှော့မချလိုပါဘူး တရုတ်နဲ့ပါကစ္စတန်နိုင်ငံတို့လိုစစ်ဆိုးရွားနဲ့ပူးပေါင်းပြီးတော့တဘာဝဓာတ်ငွေပေါ်ခန်းစားနေကြတဲ့အကျိုးမြတ်တွေကိုအိန္ဒိယအနေနဲ့လည်းလက်လွတ်ခံလို့မဖြစ်နိုင်ဖြစ်နေရတယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို The Economic Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
စန္ဒာနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့အရတားအဆူအသည့်လက်ထက်မှာအရင်ခေတ်ဆက်ဆက်တောက်လျှောက်ရှိနေခဲ့တဲ့မြန်မာလူလူကြားထဲမှာလည်းကြဲကြဲပြန့်ပြန့်သိရှိထားတဲ့အာဂရီလိုက်စားတာတွေလက်သင့်ရစရော့ကအခွင့်ထူးခံတွေပပျောက်သွားနိုင်မဲ့အလားအလာအခြေအနေမျိုးရှိနေပါပြီလားပြည်သူလူထုစန္ဒာကရောဘလို့များရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ VO ရဲ့တယ်လီဖုန်းနံပါတ်က1-239-382-5554လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကိုဆွနွေးချင်တာကိုစာသားနဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ဘဝဝင်ဆွနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လီလန်အစီအစဉ်မှာပါဝင်ဆွနွေးကြဖို့နဲ့အဲ့ဒီလိုဆွနွေးပွဲမှာပါဝင်လို့သူတွေအနေနဲ့VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီကိမနဲ့ကျင်ပြမယ် EDM အသုံးကတော့
Lend me your ear.
ဖြစ်ပါတယ်။စာလုံးပေါင်းက LEND Lend ကငါတာ ME မိကကျွန်တော်ချင်မ YOUR your သင်ဤ EAR ear ကနားဆိုတော့ Guide ခုရဲ့တိုက်ရိုက်အသေးပဲကတော့ရှင်းရင်နားကိုကျွန်မကိုငါပါပေါ့။တကယ်တော့နားတစ်ဖက်ကိုဖြတ်ပြီးငါတာမဟုတ်ဘဲIDM ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကလူတူဦးဦးရင်ဖွင့်တာမချေနှက်ချက်တွေကိုပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆိုလိုတာဖြစ်ပါတယ်ဒီခါတရံလေးရင်ထဲမှာခံစားရတာကိုကိုယ့်ရင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူဦးကိုနားထောင်စီချင်တဲ့သဘောရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် MaryPlease lend me your ear as I have to tell you about my problems. I need to ask your advice, too.
Mary, ကိုပြောတာကိုတစ်ချက်လောက်နားထောင်ပြပါလား။ကိုရဲ့ပြဿနာတွေကိုပြောပြခြင်းလို့ပါ။အကြံဉာဏ်လေးပေးပါလို့တောင်းကြည့်ပါတယ်လို့ဒေဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
ကိုပြောပြချင်တာကိုနားထောင်ပေးပါ။ရင်ဖွင့်တာကိုစိတ်ရှိရှိနဲ့နားထောင်ပေးပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Lend me your ear.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American Indian 3 နှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံအတွင်းနေ့စဉ်ဆန်ဝယ်ယူစားသုံးမှုနှုန်ပိုမှုတိကျစွာသိရှိနိုင်ရေးအတွက်မြန်မာနိုင်ငံဆန်စပါးအတင်းချုပ်ကဥဆောင်ပြီးတော့တိုင်းဒေသကြီးပြည်နယ်နဲ့တိုင်းဒေသကြီး14ခုအတွင်းမှာရှိတဲ့မိသားစုပေါင်း 4,000 ထံကနေပထမဆုံးအကြိမ်ဖြစ်စစ်တမ်းကောက်ယူဖို့ပြင်ဆင်နေပြီဖြစ်ပါတယ်အဲ့ဒီစစ်တမ်းကိုမေလနဲ့အေပီလနဲ့မေလနှစ်လမှာကျင်းပသွားမှာဖြစ်တယ်လို့မြန်မာနိုင်ငံစံစဘာအတင်းကျုပ်ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဆူထုံးကပြောပါတယ်မြန်မာနိုင်ငံစံစဘာအတင်းကျုပ်အနေနဲ့အဲ့ဒီစစ်တမ်းကနေဘလို့ရက်လက်တွေထွက်ပေါ်လာဖို့မျှော်လင့်ထားတယ်ဆိုတာတွေကိုတော့အခုသတင်းပတ်ရဲ့စီဝါရေးခဏမှာကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစံစားသုံးမှုနဲ့ပတ်သက်ပြီးတော့အခုလိုစစ်တမ်းကောက်ယူတာဒါပထမဆုံးလားဆရာ
အဲဒါတော့ဘုန်းနေပါတဲ့တော့လေဒါနိုင်ငံလုံးဒေတာခောက်တာတော့ဒါတော့ဘာလို့လဲခောက်တာပေါ့နော်အရင်တော့ကျွန်တော်ကခံမှန်းပြီးတွက်ချက်တာပေါ့နော
်ဆရာတို့ဒီလိုမျိုးစစ်တမ်းကောက်ယူတာကဘာရည်ရွယ်ချက်တွေရှိပါသလဲဆရာဘာတွေများဒီကနေပြီးတော့ရယူနိုင်ဖို့မျှော်လင့်ပါသလဲ
ကျွန်တော်ကအရင်တော့ဒီခံမှန်းပြီးအားလုံးကောက်တဲ့ခါကျတော့တွက်ချက်တဲ့ခါကျတော့ ကျွန်တော်ကဒီဆန်ဘလောက်စဘာဘလောက်ထွက်တယ်ဘလောက်စားတော့တယ်ဘလောက်ပူဆန်တယ်ဆိုတော့ကျွန်တော်ခန့်မှန်းတာပေါ့နော်ဆိုတော့ကျွန်တော်စီမှာတော့ဟိုစဘာစန်တန်ကြီး14တန်းလောက်ထွက်တယ်စားတော့မှုကကျွန်တော်12တန်းလောက်ရှိ2တန်းလောက်ပူတယ်ဆိုပြီးကျွန်တော်ခန့်မှန်းပြီးပြောကြတာတကယ်ပူမပူဆိုတာလည်းတက်တာရှိတာပေါ့နော်ကျွန်တော်က2တန်းပူရဲ့ export လုပ်လို့ရတယ်2တန်းပူရတယ်ပြောကြတာတက်တယ်က2တန်းပေါ့အဲ့တော့ကျွန်တော်ကဒီချိန်မှာတော့ပြဿနာပါရှိတယ်ဆိုရင်ဒါအဲ့ဒီနေ့မှလည်းဒီအလီယိုဖက်ဒီပါလေလာမယ်ကမစာရေးခါရာ sorry ဖြစ်နေတယ်ဆိုပြောကြတယ်လို့ရှိရပေါ့အဲ့တော့ကျွန်တော်ဒီမှာတကယ်တမ်းပူပူလာလားမပူလာလားဒီကြမသိဘူးနော်အဲ့တော့စားသုံးမှုကလည်းကျွန်တော်ပုံမှန်နဲ့ကမ္ဘာမှာအများဆုံးဆိုပြီးသတ်မှတ်ထားတယ်ပေါ့နော်အဲ့တော့တကယ်စားလားမစားလားခုကလည်းမလဲဆိုရင်ကျွန်တော်တို့ကကမ္ဘာနိုင်ငံမှာလည်းတကယ်နဲ့စားသုံးမှုပုံစံကြီးကြောင်းလာတယ်ပေါ့နော်ဥပမာဆိုတော့ကျွန်တော်ရန်ကုန်မြို့လိုမန္တလေးမြို့လိုဆိုရင်တော့စားသုံးမှုပုံစံကမနေ့တတိယကိုတုံးနေကျွန်တော်ကတကယ်လည်းစံမစားတော့ဘူးနော်မနေ့ပိုင်းဆိုရင်ကျွန်တော်တခြားအစာစားကြတာများတယ်ပေါ့နော်ရန်ကုန်ဆိုရင်လူကြီးကဒီ၅တန်းကျော်တော့၆တန်းလေးပါရှိတယ်ဆိုတော့ကျွန်တော်နိုင်ငံတန်းပါစံပေါ့အဲ့တော့ကျွန်တော်ကဒါရီဒီစာတိမှာခါကြမှာကျွန်တော်ကခုနဟိုကျွန်တော်တို့ပြန်စံထားရဆိုရင်ဘယ်လောက်ထားတင်လဲဒလားကထားမှန်းဒလားကထားမှန်းဒလားကဘယ်လောက်ကုန်မလဲစားစီပေါ့နော်ဒါတွေတွက်ချက်လို့ရမယ်ဒီဘက်မှာလည်းဟိုရှန်တယ်မဟုတ်ရှန်ဘူးဆိုတာလည်းဒါတွက်ချက်လို့ရမယ်လို့ကျွန်တော်မြင်ပါတယ်
ကျွန်တော်တို့သိရတာကဆရာတို့အခုစစ်တမ်းကောက်မြန်မာနိုင်ငံစံစဘာတင်းကျုပ်ကကောက်မဲ့စစ်တမ်းကဟိုအဓိကဘလို့အချက်တွေပေါ်အခြေခံပြီးကောက်ပါမလဲဆရာကျွန်တော်တို့သိထားတဲ့အချက်တွေ ਨੇ တဘောကဝင်ငွေဟာပေါ်ဘလောက်စားသုံးတယ်လဲဝင်ငွေဘလောက်ရှိတယ်လဲဘလို့စံမျိုးစားတယ်လဲဆိုတာတွေလားဒါမှမဟုတ်ဘလို့အချက်တွေပေါ်အခြေခံပြီးဆရာတို့ဟိုဟာပေါ်စစ်တမ်းကောက်တဲ့အချက်တွေကဘလို့အချက်တွေလဲဆရာ
ပါလာတော့ခဏစားစံစားသုံးမှုတွေကျွန်တော်တို့ပါတယ်ဒါကမှလည်းခဏကျွန်တော်စိုက်ရဟိုလေနမားရဘလောက်စိုက်ကြတယ်ဘုံဝင်ငွေဘလောက်ရတယ်နောက်ကျွန်တော်ရဲ့ဝင်ငွေရဘလောက်ရတယ်တော့ကအစားအစာပေါ်မိကိုနေရတယ်ပေါ့နော်ဆိုတော့ဝင်ငွေရ300ရယ်တော့က200ရယ်တော့ကဆန်တော့သုံးဆွဲနေရတယ်ဆောင်းနေရတို့များကျွန်တော်ကဆန်နောက်စားသုံးနေကျွန်တော်တို့ဆန်သဘာမျိုးစားပေါ့နော်ဆောင်းနေရတို့ကိုကလက်ရှိစားသုံးနေရတဲ့ဥစ္စာပဲတုံးမို့ဒီရဝင်ငွေပူရရင်တော့ဘလို့ဆန်မျိုးကြောင်းနေစားတော့မယ်ဆိုတာပေါ့နော်အဲ့ဒီလည်းပါပါတယ်နောက်တစ်ခါလက်ရှိကျွန်တော်ဖြေဆိုတဲ့လူတွေရေခံဆက်လက်တွေဖြစ်နေပညာရေးချင်းတို့တော့ဒုရင်းဝင်ငွေတို့ဒါတွေရတဲ့လူတွေရောပါသွားပြီးသားဖြစ်မှာပေါ့နော
်အခုလိုမျိုးစစ်တမ်းကောက်ယူလိုက်တဲ့အတွက်သဘောကလည်းတမားတွေတနည်းမှာဘယ်နဲ့အေကထွက်တဲ့အဲ့ဒီဟာသူတို့အရင်ဘက်ကိုဘယ်လောက်ဘယ်နေရာခံတော့ပြန်ပါတယ်သူတို့အမြတ်ကဘယ်လောက်ရတယ်မိသားစုစားသုံးစရာဘယ်လောက်ကုန်လဲဆိုတော့အဲ့တော့အဲ့လိုမျိုးတွေသိလာပြီဆိုရင်ဆရာတို့ကလည်းတမားတွေဝင်ငွေတိုးအောင်အမျိုးကောင်းတဲ့စဘာတွေစိုက်နိုင်အောင်ဆရာတို့ကူညီထောက်ပံ့ပေးဖို့ဒါမှမဟုတ်နီလန်းရှာပေးဖို့ပံ့ပိုးပေးဖို့ရှိသလားနောက်တစ်ဖက်မှာအဲ့ဒီဟာနဲ့စန့်ကျင်ဘက်ကိုဖြစ်တာဒီစားသုံးသူတွေဘက်ကရောဘယ်လိုသဘောထားမလဲစားသုံးသူတွေအကုန်ကြတက်တာအောင်ဘယ်လိုဆန်နေကိုအကျိုးဘာပေါ့အာဟာရပိုရှိအောင်စားသုံးမယ်ဆိုတာတွေရောဆရာတို့အဲ့နောက်ဆက်တွဲတွေပါလာမလားဆရာ
ကျွန်တော်တို့ကတော့ဒါတော့စစ်တမ်းကောက်တဲ့ကိစ္စတော့ဒါလက်ရှိအခြေအနေမှာဟိုသိရှိအောင်လုပ်ခဲ့တာပဲပေါ့နော်တို့လည်းပေါ့အခြေခံပြီးတော့မှအာကျွန်တော်ကတော့ဒီလေသမားရေးအနေနဲ့ခုနလက်ရှိအနေထားမှာဟိုဖြစ်ဖြစ်နဲ့ဈေးတခုပေါ့ဗျာဟိုကျွန်တော်ကနှစ်ပိုင်းဖြစ်နေအောင်လေသမားရေးကတော့စံလေးစပါးလေးတက်လာတော့ဒီလိုတွေအဆင်ပြေဒီလိုလည်းပဲတစ်ဖက်မှာစားသုံးနေတဲ့လူတွေအနေနဲ့ကျတော့ဒီစပါးလေးစံလေးတက်တဲ့ကိစ္စလူတွေကဘလောက်ပါတယ်ဖြစ်နေလဲပေါ့အဲဒီအချိန်မှာကျွန်တော်က equilibrium မျှကြည့်ရအောင်တော့ဆောင်ရွက်ဖို့လိုတာပေါ့နော်အဲတော့ကျွန်တော်ကဒီဒေတာရရတဲ့အတွက်ရောမှုတော့ဒါနိုင်တော့ဟိုဖွဲ့စည်းတော့မဲ့ဒါအစိုးရတဲ့ဦးနဲ့ကျွန်တော်ညှိနှိုင်းပြီးအဲ့တော့အမပါတော့နော်နိုင်ငံကဖွဲ့စည်းနေဆိုတော့ကျွန်တော်တို့စိုက်ကြိုးနေရဘလိုမျိုးတွေစိုက်နေရနေကြတဲ့ပြည်သူရဲ့ရေးကွက်လိုအပ်ချက်ကဘလိုသဘာဝမျိုးတွေလိုအပ်တယ်အဲ့ဒါကကျွန်တော်ကပြည်တွင်းမှာတော့ဘလောက်စားသုံးတာတည်ရတဲ့ကြောင်းမလို့ကျွန်တော်ကဒီကဟိုဘလောက်ရောင်းချလို့ရတယ်အဲ့ရောင်းချလို့ရတဲ့ရေးကွက်ကိုလိုလို့မလဲပေါ့နော်ဒါတွေကိုကျွန်တော်ကသိရှိရမှာဖြစ်တယ်နောက်တစ်ခါလေသမားတွေကိုအတွက်လည်းခုနပြောတဲ့ဘလိုရေးကွက်လိုအပ်ချက်ရှိတဲ့မျိုးတွေကိုကြောင်းနဲ့စိုက်ကြိုးနေအောင်ကျွန်တော်ကဝင်ကြည့်ပေးဖို့အစီအစဉ်ရှိပါတယ်အဲ့တော့ဒီဘက်မှာလည်းကျွန်တော်ပါရလုပ်နေရဆိုရင်ကျွန်တော်အားဖြင့်အားရဆန်ပေါ့နော်ဒါလည်းကျွန်တော်တို့ဒီ lift fan နဲ့ကျွန်တော်အကူညီနဲ့ပဲကျွန်တော်တို့ဆောင်ရွက်နေတာမျိုးတွေရှိပါတယ်ဒါတော့ကျွန်တော်ကဒီ fan ထဲမှာအားရကတိစုံပေါင်းထည့်သွင်းနေပြီးတော့မှပြီးခဲ့တဲ့ဒီရပိုင်းတွေမှာပဲဒါစတင်မိတ်ဆက်တဲ့အခမ်းအနားလေးလုပ်ခဲ့တာရှိပါတ
ယ်စောစောဆရာပြောသလိုဆန်တွေကိုအားရရှိတဲ့ဆန်တွေလူထုအတွက်ပို့ပြီးတော့အကျိုးရှိတဲ့ဆန်တွေကိုသိပ္ပံနီးကြကြစိုက်ပျိုးထုတ်လုပ်နိုင်ဖို့အတွက်မြန်မာပြည်မှာအခုအစပြိုးပြီလို့ပြောလို့ရမလားဆရာ
ဟုတ်ကဲ့ပါကျွန်တော်တို့စပြီးတော့လဲပြီးပါပြီဒါတော့လေကျွန်တော်တို့ကဟိုဒီလိုလေယာဉ်ကနေဖွံ့ဖြိုးတိုးတက်မှုဆိုတော့အဓိကဥဆောင်မှာတော့အစိုးရပါပဲနိုင်ငံတည်ပေါ့နော်အဲကျွန်တော်တို့ကအခုလာနေအစိုးရအတွက်ကတော့ ဒါကျွန်တော်ရက်ဖက်အဖွဲ့ကြီးရက်ဖက်အတင်းအဖွဲ့ကြီးနောက်တောင်းဦးနယ်သမားတွေနောက်ကျန်တဲ့ဒီစိုက်ပွဲအကြီးအကဲလောက်ကနေလူတွေနဲ့ပို့ပြီးမှပူးပေါင်းဆောင်ရွက်ပြီးမှနိုင်ငံအဖွဲ့ကြီးအနေနဲ့ပို့ပြီးပူးပေါင်းဆောင်ရွက်လာနိုင်မယ်လို့မြင်ပါတယ်အစိုးရအနေနဲ့ဥဆောင်မှုမပေးနိုင်ဘူးဆိုရင်တော့ကျွန်တော်ကပူးပေါင်းအခက်ပါနိုင်ငံအဖွဲ့ကြီးတွေကလည်းအစိုးရစီပဲသွားတာပေါ့နော်အစိုးရအစိုးရလည်းစိုက်ပွဲရဲ့ဆင်ခန်းဝင်ခန္ဓာသူတို့ရဲ့ interest ပေါ့နော်စိတ်ဝင်စားမှုပေါ်မူတည်တယ်သူတို့စိတ်ဝင်စားတာဒီအရုံးမဟုတ်ဘဲနဲ့တခြားမျိုးတွေစိတ်ဝင်စားတယ်ဥပမာဆိုတော့ကျွန်တော်ဆက်မျိုးတွေဘယ်လိုလဲစိတ်ဝင်စားရဆိုတော့ဒီဘက်အကျန်းတဲ့အပိုင်းတွေကိုရောက်မလာဘူးဖြစ်တာပေါ့နော်
ဟုတ်ကဲ့ဆရာဒီဟိုစစ်တမ်းအတွက်ကုန်ကျစရိတ်ဘာညာအားလုံးကတော့မြန်မာနိုင်ငံစံစပါအတင်းချုပ်ကပဲကုန်ကျခံမှာပေါ့
သူစစ်တမ်းကောက်တာတော့လက်ရှိပေါ့နော်ကျွန်တော်တို့ဒီစံစပါအတင်းချုပ်ကဥဆောင်ပြီးတော့ဒါဆိုင်ကုန်တဲ့အတင်းနဲ့နောက်တစ်ခါစစ်တမ်းကောက်တဲ့အဖွဲ့အစည်းကတော့ဒါဆက်ကြီးတက်လို့ဒါနေရာစီးပွားဌာနအနေပြီးတော့ဒီဒေါက်တာပြောတဲ့ပုံမှန်ကဒေါက်တာတော်တင်ကြီးနဲ့ဥဆောင်နေတဲ့ဒီဆရာဆရာမတွေအကြောင်းသားတွေနဲ့ကျွန်တော်တို့ကောက်ကိုလုပ်နေရပါအဲတော့ကျွန်တော်တို့ကဒီစစ်တမ်းကတော့ဘာလို့ဖြစ်ဖြစ်ဒီတိုင်းမျိုးတွေဒီဥပဒေရောမစိုးရတဲ့တော့တတော်တင်ရနေပြီးအထောက်အပံ့ပြုမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်။အဲစိုးရတဲ့အနေနဲ့လည်းဘာလို့ဒီရတာလဲဒီဒီကြတွေပေါ်မူတည်ပြီးတော့မှတိုင်းမျိုးတွေဒီနေရာဆိုင်ဝေးကဏ္ဍအတွက်ဒသမားတွေအတွက်တော့ကောင်းမွန်တဲ့မူဝါဒနဲ့အကောင်းဆုံးပေါ်နိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ကြိုက်တော်လို့ပါ။
ဒါကတော့ကုဇော်ဝင်းလှိုင်တင်ပြခဲ့တဲ့စီဝါရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်တုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာတော့တရုတ်ဆောင်ပညာသင်ယူဖို့အတွက်အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့စီဗူးလေ့လာနေတဲ့ Model Handy ကိုကိုအောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
ဟန်တီကဒီဟိုအမေရိကန်ပြည်ထောင်စုမှာပေါ့နော်ကျောင်းလာတက်တယ်ဆိုတော့ဟိုဘာလာတက်တာလဲဆိုတော့အရင်ဆုံးရှင်းပြပေးရလား
ဒီမှာကဟန်တီဒီနယူးယောက် Film Academy မှာပေါ့နော် Acting for Film ဒီတရုတ်ဆောင် major ကို one year conservatory program ပေါ့နော်အဲ့ program ကိုလာတက်တာပါရှင့
်အဲဆိုတော့ဒီတရုတ်ဆောင်ပညာတစ်ခုပဲလား
ဟုတ်ဟုတ်ပါရှင့်ဒါပေမဲ့ဒီတရုတ်ဆောင်ပညာဆိုရဲခေါင်းစဉ်အောက်မှာဒီဟန်တီရောအများကြီးပေါ့နော်ဒီရုပ်ရှင် direct လုပ်တဲ့ဟာရောပြီးတော့အဲ့ဒီ script တွေဘယ်လိုရေးရရအစအကုန်လုံးပေါ့နော်အသေးစိတ်ကအစအကုန်သင်ရပါတယ
်ဆိုတော့ဒီမှာလာပြီးတော့ဒီတရုတ်ဆောင်ပညာကိုသင်နေဆိုတော့တရုတ်ဆောင်ပညာကိုဘာကြောင့်စိတ်ဝင်စားခဲ့တာလဲ
အဲ့ဒီအနုပညာအလုပ်လုပ်ခဲ့ရပေါ့နော်တရုတ်ဆောင်တယောက်ဖြစ်ချင်တယ်ပြီးတော့အမီအဲ့သူများရဲ့ဒီရုပ်ရှင်တွေမှာပေါ့နော်တရုတ်ဆောင်အရင်သဘောကျတယ်သူတို့တိုင်းအဲ့လိုမျိုးလုပ်ချင်တာပေါ့နော်ဒီအဓိကကဒီ American ဒီ movie ပြည်နဲ့ Korean drama အရင်ကြည့်ရပေါ့နော်အဲ့မင်းသားမိမိလိုမျိုးပေါ့နော်အာဒီသူတို့လိုမျိုးတရုတ်ဆောင်ချင်တယ်ပြီးတော့သူတို့မျိုးနေရာမှာတခြားလူတယောက်နေတရုတ်ဆောင်အဖြစ်တဲ့အတွက်ပေါ့နော်အဲ့လိုမျိုးကိုယ်တိုင်နောက်တယောက်ဖြစ်သွားမယ်ဆိုရင်ဘယ်လိုနေမလဲဆိုတော့အဲ့လိုမျိုးပေါ့နော်အာဒီတရုတ်ဆောင်ကရေးပြတာပေါ့နော်
အာမြန်မာပြည်မှာကြတော့ဒီအနုပညာလှူရှားမှုတွေနဲ့ပတ်သက်ပြီးတော့
modeling ကိုကတော့ဟိုနီ3နှစ်ရှိပြီပေါ့နော်ဒီနေ့အနေနဲ့အာစုတွေလည်းအများကြီးရထားရပေါ့နော်အဲ့ဒီထဲမှာဟိုနီ2012တုန်းက Facebook မြန်မာရဖူးပါတယ်2015မှာကြတော့ဟိုနီMiss Super National ပေါ့နော် Miss Super National Asia and Oceania ပေါ့နော်ပိုလန်နိုင်ငံမှာတက်ပြင်ရတဲ့နိုင်ငံပေါင်း80နဲ့ဟိုနီအဲ့ညော Super National Asia တခုလုံးပဲပြန်လောက်တဲ့စုကိုရထားပါတယ်ပြီးတော့ဒီနေ့နဲ့ကျောင်းကြီးတွေအများကြီးရိုက်ထားပါတယ်ကျောင်းကြီး10ခုကျော်သွားပါပြီပြီးတော့ဒီ magazine တွေ cover တွေလည်းအများကြီးရိုက်ထားပါတယ
်ဟိုအမေရိကအထီရောပေါ့နော်ဒီတရုတ်ဆောင်ပညာနဲ့ပတ်သက်ပြီးတော့ဟိုလာတင်ဖို့အတွက်ဟိုဘာကြောင့်ဆုံးဖြတ်ခဲ့တာလဲ
ဘာကြောင့်ဆုံးဖြတ်ခဲ့လဲဆိုတော့ဟိုနေအများကြီးပဲပေါ့နော်နိုင်ငံတကာကအကြောင်းမျိုးဟိုနေစုံစမ်းနေလေ့လာရဲဟိုနေนี่เนี่ยไปจ้างဝင်ကျင်လဲပေါ့เนาะไอ้จ้างนี่ก็หนิอ้ายฉี่ไปอ้ายฉี่เนี่ยมาหนิอเมริกามาอเมริกาฮอลลีวูดเนี่ยฮอลลีวูดဆိုတော့ပေါ့เนาะฮอลลีวูดเนี่ยပြီးတော့ဟနေနေเนี่ยဒီမှာကရုပ်ရှင်လောကအရင်တိုးတက်တယ်ပေါ့เนาะသူတို့ရဲ့ဒီပညာကြီးလည်းအရင်တိုးတက်နေရယ်ပြီးတော့သူတို့ဒီမှာအဲ့ဘာသာရဲ့အနေနဲ့ဟိုမျိုးဒီတရုတ်ဆောင်လိုင်းတို့ချာချာနဲ့တင်ပေးရဲ့ဆရာကြီးဆရာမကြီးပြီးတော့ចောင်းလေးပေါ့เนาะအရင်ကောင်းတဲ့ចောင်းလေးရှိရယ်ပေါ့เนาะ New York from Academy ဆိုတဲ့နာမည်ကြီးပါတယ်တကဘာလုံးမှာလည်းចောင်းနေရှိရယ်ပေါ့เนาะအဲ့တော့ဟနေနေလည်းဒီចောင်းမှာဆိုရင်အများ ားတိုးတက်မယ်ပေါ့နော်ပြီးတော့ဒီเจ้าကနေလဲမိမိမင်းသားရထွက်ထားတယ်ပြီးတော့ဟိုမျိုးเจ้าမှာလဲအင်းပေါ့နော် Kevin Spacey ကိုပါတော့သူတို့ကစားအဲ့လိုမျိုးtalk show ကြီးလဲလာလုပ်တယ်ပေါ့နော်ရုပ်ရှင်မင်းသားမင်းမိနေနဲ့တွေ့ခွင့်ရရယ်ပေါ့နော်အဲ့တော့ဟိုဒီเจ้าကိုပဲရွေးချယ်လိုက်တာပေါ့နော်
ဆိုတော့ဒီ New York Film Academy မှာဟိုဘယ်လောက်ကြာကြာတက်ရမှာလဲဒီ course ကိုပေါ့နော
်ဟုတ်ဟိုအခုတက်နေတာ6လကျော်ပါပြီပေါ့နော်စုစုပေါင်းရင်ဟို1 year ဆိုပေမဲ့8လကျော်ပဲတက်ရတာပေါ့နော်မေ28ဆိုရင်ကျောင်းပြီးပါပြီ
အခုချိန်အထိဒီကာလအတွင်းမှာဟိုဘာတွေကိုလေ့လာခဲ့ပြီးပါပြီလဲ
အများကြီးလေးတာပွားကြီးတွားပေါ့နော်ဒီရန်ကုန်မှာစတီးယုတ်ဆောင်လုပ်တယ်ဆိုတာ DM camera ရှိရောင်းဝိုင်းတွားပြီးစာအဲ script ကိုပေါ့နော်လေအလွတ်ချက်ပြီးတော့ပဲတယုတ်ဆောင်ရတာပေါ့နော်ဒီမှာအဲ့လိုမဟုတ်ပဲနဲ့ကို script ရပြီဆိုရင်လည်းဘယ်လိုဘယ်လိုခွဲရလဲဘယ်နေရာမှာဘယ်လိုပြောရမလဲပြီးတော့ကိုကဒီနေရာမှာဆိုရင်ဘယ်လိုမျိုးလေးလုပ်လိုက်ရင်ပို့ပြီးတော့ပေါ့နော်အသက်ဝင်လာမယ်ပေါ့နော်ပြီးတော့သူကဒီမှာအရင် natural ဖြစ်တဲ့ item ကိုအရင်အသာပေးရပေါ့နော်အပြည့် camera မကြောက်ဖို့ရပြီးတော့ camera ရှိရောက်သွားနဲ့ကိုကလုံးဝ natural ဖြစ်နေ camera ရှိလို့ရှိမှမသိရဘူးဒါပေမဲ့အဲ့အချိန်မှာလဲ camera ကိုလဲကိုမျက်နှာမပြအောင်လုပ်ရပေါ့နော်အမျိုးစုံပဲ lighting တွေရောအဲ့လိုမျိုးပေါ့နော်တော်တော်လေးကိုအသေးစိတ်တင်ရရပေါ့နော်တခါမှမကြောက်ဘူးရဲ့ဒီဟာနီးလဲနေပါတင်ရ
ဒီအနောက်တိုင်းကဒီရုပ်ရှင်တွေထဲမှာဆိုလို့ရှိရင်တော့တဘာဝကြကြသေယုတ်ဆောင်တဲ့ဟာတွေကိုပဲအဓိကအသားပေးပြီးတော့ပြတာပေါ့
ဒါပေမဲ့တခါလေကျရင် script က strip ပေါ်လဲမူတည်ရပေါ့နော်ကိုကဒီနေရာမှာကိုကဒီ normal ထက် overload ရဟာလဲရှိရဲ့ပြီးတော့ဟင်းရော normal ဒီပေါ့ natural sanity ဒီ Hollywood ရုပ်ရှင်တွေတော်တော်များများ natural အရမ်းဆန်တယ်သူကတကယ်သူဖြစ်နေတဲ့အတိုင်းပဲကိုကြည့်နေသူနဲ့အောင်ပါသွားရပေါ့နော်အဲ့လောက်ထိကို natural sun နဲ့အဲ့လိုမျိုး natural sun တော့ဟိုမြတ်ပို့ပြီးအားရရယ်အဘာဖြစ်လဲဆိုတော့ကိုရဲ့ကိုဘာတွေးနေလဲဆိုတော့ပရိသတ်ကအစာခံစားရတယ်ပေါ့နော်အဲ့ဒီလိုမျိုး feeling မျိုးဟိုမြတ်အရင်ကြိုက်တယ်ဒီ overload တာထက်ပရိသတ်တွေကိုပေါ့နော် message တွေတခုကိုရဲ့ကိုဒီမှာဘာကိုပြောပြနေတဲ့ဟာလေးဘာပြောပြနေလဲဆိုတော့ဒီပေါ့နော်ကို feeling မျိုးပရိသတ်တွေကြီးကိုပေါ့နော်အဲ့ feeling ကိုမပြောဘဲနဲ့ရောက်သွားတဲ့ဟာလေးပေါ့နော်အဲ့လိုမျိုးလေးကိုဟိုအရင်သဘောကျတယ်ပြီးတော့ဟိုနေ natural ဖြစ်တဲ့အဲ့လိုမျိုးဟာကိုပို့ပြီးတော့ကြိုက်ပါတယ်ပြီးတော့ base script လာလာဘာရင်းဖြစ်ဖြစ်ပေါ့နော်အကုန် natural ဖြစ်အောင်လုပ်ရမယ်ဆိုရယ်ဆီယမရလည်းအများကြီးတင်နေရပေါ့နော် back character လာလာဘလိုနေရာမှာဖြစ်ဖြစ်အကောင်းဆုံးဖြစ်အောင်လုပ်ရမှာပေါ့နော်ဘယ် character မဆိုအကုန်လုံးကဒီလူပဲပေါ့နော်လူတွေအနေနဲ့ကိုမလုံနိုင်တာမရှိအောင်ဆိုရဲဟာကိုလည်းတင်ပြီးပါတ
ယ်။ဟန်တီကဒီအကြောင်းကကြော်ညာတခုရိုက်ဖို့နဲ့ပတ်သက်ပြီးတော့လဲကန့်လန့်ခံရတယ်ဆိုပြီးတော့သိရတယ်လေ။အဲ့ဒီအကြောင်းနည်းနည်းပြောပြပါအောင
်။ဟုတ်ဟန်တီလည်းအရင်အံ့ဩသွားပါတယ်။ဘာဖြစ်လဲဟန်တီလည်းမပြောမှန်းထားဘူးပေါ့နော်။ဟန်တီရောဒီအကြောင်းရဲ့ဒီ film campaign ပေါ့နော်ဟိုဒီကဘာလုံးမှာကမဲ့ကြညာပြီးတော့တို့ရဲ့ contract ချင်းမှာဆိုတော့ဟိုကတို့ရေးထားတာတော့ဒီ TV TV တွေမှာရောပေါ့နော်ကြညာမယ်ပြီးတော့ဟိုဒီ bus guy ရောပြီးတော့တနိုင်ငံလုံးမှာပေါ့နော်တို့ poster ရဲ့အစားအကုန် pamphlet တွေမှာအကုန်လုံးတပုံတုံးဖို့အတွက်ကိုပြောထားရယ်ပေါ့နော်ဒါအရင်မိုက်ပါရဲ့ဟိုဒီ acting တယောက်ဆောင် department မှာဟိုဒီတယောက်ထဲရေးခံရပေါ့နော်ရေးခံရတော့ဝန်တာပေါ့နော်မြန်မာနိုင်ငံတယောက်နေနဲ့မြန်မာနိုင်ငံသားတယောက်နေနဲ့ဒီလိုမျိုးအခွင့်အရေးဆိုတာလည်းအရင်ရှားပါတယ်ဒီမှာအရင်လည်းခက်ခဲတဲ့နေရာမှာဟန်တီကိုပေါ့နော် CI ဆီယမ်မရဲ့အကောင်လုံးကနေပြီးတော့ဟန်တီကို recommend ပေးကြတယ်ပြီးတော့တတိကိုယ်တိုင်ပေါ့နော်ဟန်တီကျောင်းရဲ့တတိကိုယ်တိုင်ဟန်တီကိုရွေးချယ်ထားဆိုတော့ဟန်တီအရင်ကုန်ယူပါတယ်ရှင
်ဆိုတော့ဒီကျောင်းတက်ပြီးသွားရင်ရောဟိုဘာတွေဆက်လုပ်ဖို့အစီအစဉ်ရှိပါလဲမြန်မာပြည်မှာရောပေါ့
ဟုတ်ဟန်နီကျောင်းတက်ပြီးရနေဟန်နီဒီမှာတော့ဟန်နီခဏနေမယ်ပေါ့နော်ခဏနေပြီးတော့ဒီအမေရိကရောက်လုံးရောက်ခိုက်လို့ဟန်နီဒီဟိုနင်းခဏတော့လဲပြင်မယ်ဆယ်ရက်လောက်တော့လဲပြင်မယ်ပေါ့နော်ပြီးရနေဟန်နီပြန်ရောက်တာနေဟန်နီအမေကဟိုမှာရောက်နေဖြစ်တဲ့အတွက်အနုပညာအလုပ်တွေကိုအကုန်လုံးစီစဉ်ပေးထားမယ်ပေါ့နော်စီစဉ်ပြီးရနေပြန်ရောက်တာနေအနုပညာအလုပ်ကိုပြန်ပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံအနုပညာလောကရောပြန်ပြီးတော့ဝင်ပြန်มาပါအဲ့ဒီတပုံမျိုးကြညာရောအပြည့်အစုံစတင်ရမယ်ပြည့်ရှင်ရုပ်ရှင်တွေရုပ်ရှင်တွေဟိုရိုက်ဖို့အတွက်စီစဉ်နေပါရှင့်
ဒါကတော့ကိုအောင်ဆက်သွယ်ပြီးတော့မင်းမြန်တင်ပြထားတဲ့တုတ္တဆုံလွင့်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
TB ရောဂါကိုဖြစ်စေတဲ့ဘက်တီးရီးယားပိုးတစ်မျိုးကို1882ခုနှစ်မှာရှာတွေ့ခဲ့တဲ့ဒေါက်တာရောဘတ်ခိုးကိုအမှတ်ရတဲ့အနေနဲ့
နှစ်စဉ်မတ်လ24ရက်နေ့ကိုရောက်တိုင်းကဘာတလောမှာနိုင်ငံတကာ DB အဆုတ်နာယောဂနေ့ကိုကျင်းပလေ့ရှိပါတယ်ဒီလိုအထိမ်းအမှတ်အခမ်းအနားတွေကျင်းပရတာဟာကဘာကူးစက်ယောဂဖြစ်တဲ့ DB အဆုတ်နာအကြောင်းကိုလူတွေပိုသိလာစေဖို့ဖြစ်ပါတယ်ကဘာပေါ်ကကူးစက်ယောဂပိုးတွေထဲမှာ DB ယောဂပိုးဟာဒုတိယမြောက်လူအသေးအပြောက်အများဆုံးဖြစ်စေပြီးလူ6သန်းဒီယောဂဆွဲကပ်နေတဲ့အထက်မှာတသန်းခွဲလောက်သေဆုံးခဲ့ပါတယ်1940မှာပေါ်လာတဲ့ပရိဇီဝဆေးတွေမတိုင်ခင်တုန်းက TB ပိုးဟာကြောက်စရာအကောင်းဆုံးဖြစ်ခဲ့ပါတယ်ဒီကနေ့လိုအချိန်မှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာသာ TB ပိုးရောက်သေဆုံးမှုဖြစ်နေရပါတယ်အဲ့ဒီဒေသမှာလူတွေဟာပြုတ်သိမ့်နေထိုင်ကြပြီးနေအိမ်တွေကစံချိန်မမီသလိုစိုင်းရဲမှုကြောင့်အစာအာဟာရမပြည့်စုံပဲဒီလိုအဆွန့်ပယ်ခံထားရသူတွေမှာယောဂဖြစ်နေရတာပါ2016ခုနှစ်ဆောင်ဘက်ကတော့ TB ယောဂကင်းစင်ရေးအတွက်ညှိနှိုးကြပါစို့ဆိုတာပဲဖြစ်ပါတယ်2030ကြာရင်ကူးစက်ယောဂအဆုံးသတ်စေရည်ဆိုတဲ့ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုအကောင့်ထဲဖော်ဖို့ဖြစ်ပါတယ်။ဒါဟာမတူညီတဲ့အုပ်စုတွေမတူညီတဲ့ကဏ္ဍတွေအလိုက်တရားဆောင်ရွက်နေသူတွေကြားအပြန်အလှန်ဆက်သွယ်ရင်းပူးပေါင်းဆောင်ရွက်ကြဖို့ရည်ရွယ်တာဖြစ်ပါတယ်။အောင်မြင်မှုတွေရဖို့ဆိုရင်အတားအဆီးတွေဖယ်ရှားရေးမှာမိမိတို့ကျွမ်းကျင်မှုတွေကိုအကျိုးရှိရှိအသုံးချနိုင်အောင်အချင်းချင်းကြားအမြင်ဖလှယ်နိုင်ဖို့ပဲဖြစ်ပါတယ်။TB ယောဂနှင်းနှင်းရေးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်စိုင်းရဲမွဲတေမှုအဆုံးသတ်နိုင်ရေးအကောင်းဆုံးလှုပ်ဆောင်သွားဖို့လိုကြောင်းယောဂရှာဖွေရေးမှာပိုပြီးထိရောက်တဲ့နည်းလမ်းတွေကိုရှာဖွေသွားဖို့နဲ့ယောဂကုသခံရသူတွေကိုပျောက်ကင်းအောင်ကုသပေးသွားဖို့လိုကြောင်းဝေဒနာခံစားနေရသူတွေကိုရှောင်ဖယ်တဲ့ဆက်ဆံမှုအဆုံးသတ်သွားစေရေးနည်းလမ်းတစ်ခုရှာဖွေသွားဖို့နဲ့သူတို့ပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့လိုကြောင်းဒီယောဂတိုက်ဖြစ်ရေးအပြင်ဒီယောဂနဲ့ဆက်နွယ်နေတဲ့ပြဿနာတွေအတွက်နီလန်းသစ်ရှာဖွေကြဖို့ကိုလည်းတိုက်ထွန်းထားပါတယ်။ TV ယောဂတိုက်ဖြတ်ရေးကိုလှုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောထားပါတယ်။ဒီအမှန်းချက်အတိုင်း TV ယောဂဝေဒနာအများဆုံးခံစားနေရတဲ့တိုင်းပြည်တွေကိုအမေရိကန်ကအကူအညီထောက်ပံ့နေပြီးအသက်တွေကယ်တင်နေသလိုပိုပြီးလုံခြုံစိတ်ချရတဲ့ကဘာကြီးဖြစ်အောင်လည်းလှုပ်ဆောင်နေပါတယ်။အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ WHO အဖွဲ့ TB တားမြစ်ရေးအဖွဲ့ကမ္ဘာမူရေးဆေးတားမြစ်ရေးအဖွဲ့တွေနဲ့ဆက်လက်ပူးပေါင်းရင်းဒီကမ္ဘာလုံးမှာကြီးကြီးပြင်းပြင်းလုပ်နေတဲ့ TB ယောဂထိန်းချုပ်နိုင်ရေးမှာထိရောက်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်။ဒါဟာခိုင်မြဲတဲ့တည်ငြိမ်တိုးတက်ရေးကိုရရှိနိုင်ဖို့ဖြစ်ပါတယ်။ဒီကမ္ဘာလုံးကရည်မှန်းထားတဲ့အတိုင်း TB ယောဂပြန်ပွားမှုရပ်တန့်စေဖို့အတွက်ခင်ဟောင်းကယောဂဘေးစိုးတွေလွတ်မြောက်တဲ့မျိုးဆက်သစ်ကိုထူထောင်ဖို့ပဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပြပါပါရှင
်။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းတောတာရှင်တို့ကိုထပ်မံအသိပေးလိုပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနစ်ဖက်ထုတ်လွှင့်ချက်တွေကြာခင်ပြည့်စုံတော့မှာပါ။အခုကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကုဇော်ဝင်းလှိုင်ကတလက်ကြေညာပေးပါမယ်။
အမေရိကန်လွတ်တော်အစအဦးကပီတိုကိုလာရောက်လည်လာကြသူတွေစုဝေးရာအဲဂျိုခမအတွင်းမှာတနင်္လာနေ့ကပြစ်ခတ်မှုဖြစ်သွားခဲ့ပြီးတဲ့နောက်တင်နာသမားဦးကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲ့ဒီဖြစ်ရာကြောင့်လွတ်တော်အစအဦးလည်းခိတ္တပိတ်လိုက်ရပါတယ်။အမျိုးသားတူကတနက်ကိုထုတ်ပြီးလုံခြုံရေးတာဝန်ယူထားတဲ့ရဲကိုအဲ့ဒီတနက်နဲ့ချင်းရလိုက်တာလို့လွတ်တော်အဆောင်ရက်တပ်ဖွဲ့အကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။ရကောက်ခံသမားဦးထင်းကျော်တင်သွင်းတဲ့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်စလဲဦးရဲ့အမည်စင်းတွေကိုသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးလွတ်တော်တွေကတနင်္လာနေ့ကအတည်ပြုပေးလိုက်ကြပြီဖြစ်ပါတယ်။တမရကတင်သွင်းလာသူတွေအမည်စင်းတွေကိုသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌတွေကဖတ်ကြားပေးတဲ့နောက်နေရင်းချင်းပဲအဲ့ဒီဝန်ကြီးချုပ်လောင်းအားလုံးကိုအတည်ပြုပေးလိုက်ကြတာဖြစ်ပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ရဲ့အစဉ်ခံစားချက်မှာအရှိတောင်အရှာမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာပေမဲ့အာဟာရမပြည့်မီတာနဲ့အဝလွန်ရောဂါခံစားနေရတဲ့ကလေးအရေအတွက်တိုးမြက်လာနေတဲ့အကြောင်းသတိပေးထားပါတယ်။ကလေးစုစုပေါင်း44ရာခိုင်နှုန်းအာဟာရချို့တက်မှုနဲ့ရင်ဆိုင်နေရတဲ့လာအိုနိုင်ငံဟာအာဟာရချို့တက်မှုအစိုးရဆုံးရင်ဆိုင်နေရတဲ့တိုင်းပြည်ဖြစ်ပြီးမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကကလေးငယ်တွေဟာလည်းအလားတူအာဟာရချို့တက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ UNICEF အဖွဲ့ကဒေတာရင်းအာဟာရဆိုင်ရာကျွမ်းကျင်သူဒေါရတီဖူဒ်ကပြောပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေနှန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.